Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တိုင်းရဲ့2020ပြည့်နှစ်ဇူလိုင်လ6ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီ9:00နာရီအထိလိုင်းဒိုမီတာ24/50/51နဲ့လိုင်းလမ်းမီတာ190တို့ကနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ညံဝင်းအောင်ပါခင်ဗျာဒီမနက်ခင်းသတင်းတွေကိုကိုမျိုးစင်စမ်းနဲ့အတူပြောပြသွားမှာဖြစ်ပါတယ်တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်စပြစ်ခဲ့တဲ့ပြီးခဲ့တဲ့ဒီဇင်ဘာလကစလို့အခုချိန်ထိဒီကမ္ဘာလုံးမှာသေဆုံးသူပေါင်းအနည်းဆုံး 53,000 ကျော်ရှိနေပြီဖြစ်တယ်လို့ AFP သတင်းဌာနကတရားဝင်စုဆောင်းရရှိတဲ့စာရင်းတွေမှာဖော်ပြပါတယ်။နိုင်ငံပေါင်း169နိုင်ငံမှာကိုဗစ်ကူးစက်ခံရတဲ့လူနာ 13,400 ကျော်ရှိနေပါပြီ။အဲ့ဒီထဲကမှပြန်လည်သက်သာသူ 6,000 နီးပါးရှိပါတယ်။စနေနေ့တရက်ထဲမှာတင်ဒီကမ္ဘာလုံးကိုဗစ်ကြောင့်သေဆုံးသူပေါင်း 4,200 ကျော်ရှိခဲ့ပြီးကူးစက်မှုအသစ် 38,200 ကျော်နဲ့စံချိန်တင်ခဲ့ပါတယ်။တည်ဆုံးမှုအများဆုံးကတော့ဘရာဇီးက 1,090 ကျော်၊အိန္ဒိယက 610 ကျော်နဲ့မက္ကဆီကိုက 923 ရောက်အသီးသီးဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့တည်ဆုံးမှုအများဆုံးဖြစ်တဲ့အမေရိကန်ပြည်ထောင်စုမှာတော့အခုဆိုရင်တည်ဆုံးသူ 13,000 ဝန်းကျင်ရှိပြီးကူးစက်မှုပေါင်းက 29,000 ကျော်ရှိပါတယ်။အမေရိကန်နိုင်ငံပြည်ရင်ကိုဗစ်ကြောင့်ဒုတိယအများဆုံးတည်ဆုံးတဲ့နိုင်ငံကဘရာဇီးဖြစ်ပြီး6,400 ကျော်နဲ့တတိယလိုက်တဲ့ဗီဒီနိုင်ငံကတည်ဆုံးသူ 4,400 ကျော်ရှိပါတယ်။အဲ့ဒီနောက်မှာအီတလီက 3,400 ၊မက္ကဆီကိုက 3,300 ကျော်အသီးသီးရှိကြပါတယ်ခင်ဗျာ။သမ္မတဒိုနယ်ထရန့်ကလုံးဝအန္တရာယ်မရှိပါဘူးလို့ပြောဆိုနေတဲ့ကြားကပဲအမေရိကန်နိုင်ငံတွင်အထူးသဖြင့်တောင်ပိုင်းပြည်နယ်တွေမှာပြီးခဲ့တဲ့ရက်ပိုင်းအတွင်းကိုဗစ်ကူးစက်မှုအသစ်တွေတိတိတသာတိုးလာတဲ့အတွက်စိုးရိမ်စရာထပ်ဖြစ်လာကြောင်းသက်ဆိုင်ရာပြည်နယ်တာဝန်ရှိသူတွေကတနင်္ဂနွေနေ့မှာပြောပါတယ်။အရီဇိုနာပြည်နယ်ဖီနစ်မြို့တော်ဝန်Kate Gallego ကတော့လူရေ 1.3 တန်းရှိတဲ့သူတို့မြို့မှာကိုဗစ်ကူးစက်ထားသူပေါင်း 5,900 ရှိပြီးအကြက်တဲနဲ့ရင်ဆိုင်နေရကြောင်းပြောပါတယ်ပြီးခဲ့တဲ့ရက်ပိုင်းထဲမှာတင်အမေရိကန်ပြည်ထောင်စုအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုအသစ် 5,000 ကျော်စံချိန်တင်များခဲ့ပြီးတောင်ပိုင်းပြည်နယ်တွေဖြစ်ပါတယ်တောင်ပိုင်းဖလော်ရီဒါပြည်နယ်မှာစနေနေ့ကကိုဗစ်ကူးစက်မှုအသစ် 11,000 ကျော်ရှိခဲ့ပါတယ်ကိုဗစ်ကူးစက်မှုကိုစိုးလို့မြို့ကြီးအတော်များများမှာလွတ်လပ်ရေးနေပွဲအစည်းအဝေးဖျက်သိမ်းခဲ့ကြတဲ့ကြားကပဲခုလိုကူးစက်မှုရှိနေတာပါ Texas ပြည်နယ် Harris County မှာတော့စနေနေ့တရက်တည်းကူးစက်မှုအသစ် 3,000 ခွဲလောက်ရှိပါတယ်။ကမ္ဘာစစ်တုထောက်မြောက်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအများဆုံးအိန္ဒိယနိုင်ငံမှာကိုဗစ်လူနာသစ်တွေတိတိတသာထပ်တိုးလာပြီးတနင်္ဂနွေနေ့တရက်ထဲမှာကူးစက်မှုအသစ် 25,000 နီးပါးရှိပြီးသေဆုံးသူ610ကျော်ရှိကြောင်းအိန္ဒိယကျန်းမာရေးဌာနကပြောပါတယ်။အခုဆိုရင်အိန္ဒိယနိုင်ငံမှာကိုဗစ်ကူးစက်မှုပေါင်း 63,300 ကျော်ရှိပြီးသေဆုံးသူက 19,000 ကျော်ရှိနေပါတယ်။ကူးစက်ရောဂါကုသရေးအတွက်နယူးဒေလီမြို့တော်မှာကဒင်း 1,000 နဲ့အကြီးအကျယ်ကုသပေးနေပါတယ်။နယူးဒေလီစင်ကြယ်ဘုံမှာတော့ဘောလုံးကွင်း 20 သာလောက်ရှိတဲ့ကုသရေးဌာနတွေမှာရောဂါလက္ခဏာအပြိုစားနဲ့လက္ခဏာမပြတဲ့ကူးစက်ထားသူတွေကိုကုသနေတာပါ။လူဦးရေ 25 သန်းရှိတဲ့နယူးဒေလီမှာဒီလကုန်ပိုင်းရောက်ရင်ကိုဗစ်ကူးစက်တဲ့လူနာပေါင်း 5,000 ကျော်အထိမြင့်တက်လာနိုင်တယ်လို့အစိုးရကခန့်မှန်းထားပြီးစိုးရိမ်နေပါတယ်။ဗီဒီနိုင်ငံရဲ့ mobile phone 5G network လုပ်ငန်းမှာတရုတ်ဆက်သွယ်ရေးကုမ္ပဏီကြီးဖြစ်တဲ့ Huawei နဲ့ပူးတွဲလုပ်နေတဲ့အစီအစဉ်ကိုအဆုံးသတ်တော့မဲ့အခြေအနေမှာရှိနေပါတယ်။ဒီလို့ရဟာဗီဒီနဲ့တရုတ်နိုင်ငံကြားဆက်ဆံရေးအခြေအနေကိုပုံမဆိုးရစေပြီးနောက်ပြန်လှည့်တဲ့မူဝါဒဖြစ်ပေမဲ့လည်းအမေရိကန်အစိုးရနဲ့တာဝန်ရှိသူတွေကတော့ဒီအပေါ်မှာစိတ်ကျဉ်းနှံမှုရှိကြမှာပဲလို့ဗီဒီမီဒီယာတွေကရေးနေကြတာပါ။အခုလိုဗီဒီရဲ့မူဝါဒအဓိကပြောင်းသွားတာဟာ NCSC ကဗြိတိရှ်ဆိုင်ဘာလူညုံရေးစင်တာရဲ့ပြန်လည်ဆန်းစစ်ချက်အစ်စ်တရက်ကြောင့်ဖြစ်ပြီးတရုတ် Huawei ကုမ္ပဏီရဲ့ဂျားဖြတ်ခိုးနှားထောင်တဲ့အန္တရာယ်ရှိနေတာကြောင့်ဖြစ်ကြောင်းဗြိတိနိုင်ငံတို့ Sunday Telegraph သတင်းစာကရေးပါတယ်။အဲ့ဒီသတင်းစာပါရေးသားချက်တွေမှန်ကန်ကြောင်းဗြိတိရှ်အစိုးရအရာရှိတွေကလည်း VOA ကိုအတည်ပြုပြောပါတယ်။ Huawei ကုမ္ပဏီကြောင့်အန္တရာယ်ရှိလာနိုင်တဲ့ကိစ္စကိုရောပါသွားအောင်လှုံ့ဆော်နိုင်တယ်လို့ NCSC ကအစောပိုင်းမှာပြောခဲ့ပေမဲ့အမေရိကန်ထောင်လိုင်းရေးတွေကတော့ဒီအမြင်ကိုလက်မခံပါဘူးခင်ဗျာ။
ကန်တမ်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 လိုင်းဒိုမီတာ40 kHz 8.13လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်မျိုးစင်ဆန်းပါခင်ဗျာ VOA ရဲ့နှင်းလာနေမနေ့ကင်းစတင်တွေကိုဆက်ပြီးတင်ဆက်နေပါတယ်ပြ ပြည်ခဲ့တဲ့ဇူလိုင်လ2ရက်နေ့ကကချင်ပြည်နယ်ဖားကန်ဒေသဝေခါကျေးရွာကြောက်စိမ့်တူဖော်ရေးလုပ်ငန်းတွင်ဆွန့်ပစ်မြေစာပုံမြေပြိုကျမှုကြောင့်ရေမစေးကြောက်ရှာဖွေသူပေါင်းအနည်းဆုံးလူ182ဦးထိအသက်ဆုံးခဲ့ရတဲ့ဖြစ်စဉ်ကိုစုံစမ်းစစ်ဆေးဖို့သမရဦးဝင်းမြင့်ကိုယ်တိုင်လက်မှတ်ထိုးပြီးဖွဲ့စည်းပေးလိုက်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ဟာဆိုရင်ဖားကန်ဒေသကိုရောက်ရှိနေကြပြီဖြစ်ပါတယ်ဒီဖြစ်စဉ်ကိုတောက်လိလာတဲ့အထက်မှာတရားစာတမ်းနဲ့သဘာဝပုံရင်ထိန်းသိမ်းဝင်ကြီးဦးဝင်းဥက္ကဋ္ဌဖြစ်ဦးဆောင်ပြီးပြည်ထရေးဝင်ကြီးလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရချက်တိုင်းဝင်ကြီးတွေပါဝင်တဲ့စုံစမ်းရေးအဖွဲ့ဝင်ဝင်ကြီးတွေနဲ့ကချင်ပြည်နယ်အစိုးရအဖွဲ့တို့ပါဝင်ပါတယ်ပြည်ထောင်စုဝင်ကြီးတွေနဲ့ကချင်ပြည်နယ်အစိုးရအဖွဲ့ဝင်တွေပါဝင်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ရဲ့ပြောဆိုချက်တွေအပေါ်ဒေသခံတွေကအတော်လေးစိတ်ပျက်ခဲ့ကြတယ်လို့ဒေသခံသတင်းသမားတဦးကပြောပါတယ်ဝင်ကြီးတွေဦးဆောင်တဲ့စုံစမ်းရေးအဖွဲ့ဟာဖားကန့်ဒေသကိုရောင်းဆိုင်မှာပဲဖားကန့်စေရုံကိုသွားကြည့်သလိုကူညီကယ်ဆယ်ပေးသူတွေအပြင်မြေပြုံမှုမှာအသက်မသေးလွတ်မြောက်ခဲ့တဲ့ကြောက်တုသမားတွေနဲ့ဒေသခံတွေကိုလည်းတွေ့ဆုံမေးမြန်းခဲ့တယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်ဆိုကပြောပြပါဗျာ။ထိုင်းနိုင်ငံမဲဆောက်မြို့နယ်မှာစနေနေ့ဇူလိုင်လ4ရက်နေ့က9နှစ်သမီးအရွယ်မြန်မာမိန်းကလေးဟာအာရမပြုကျင့်ခံရပြီးအသက်ခံရပြီးနောက်အလောင်းကိုတက်ခိုင်တော်ရဲမှာသွားတွေ့ပါဗျာ။ရဲတွေကအခင်းဖြစ်ပွားရာမဲဆောက်ဒေသကနေရာကိုအခင်းဖြစ်ပွားတယ်လို့သိရပြီးနောက်သွားရောက်လေ့လာခဲ့ပါတယ်။ရဲတွေကဒီကလေးမလေးရဲ့ကိုယ်ခန္ဓာမှာလက်နဲ့ခြေထောက်တွေကိုကျွတ်တုတ်ခံထားရပြီးအဝတ်အစားတွေလည်းဆုပ်ပြဲနေတာကိုလည်းတွေ့ရှိခဲ့ပါတယ်။ဒီမိန်းကလေးဟာအာရမပြုကျင့်ခံရပြီးနောက်အသက်ခံခဲ့ရတယ်လို့ယူဆရပါတယ်။မှုကင်းနဲ့ပတ်သက်တဲ့ဆေးစစ်ချက်တွေကိုစောင့်နေစဉ်မှာတန်ရရှိသူ၃ဦးကိုဖမ်းဆီးခဲ့ပါတယ်။မဲဆောက်ဆေးရုံကဒီမိန်းကလေးဟာကိုရင်းထိခိုက်ဒဏ်ရာအနေနဲ့သွေးထွက်မှုတွေကိုခံစားခဲ့ရတယ်လို့အတည်ပြုပါတယ်။ဆရာဝန်တွေကသူ့ရဲ့ပါဇက်ကိုစိုးထားတဲ့အဝတ်အစားတစ်ခုကိုပါတွေ့ရှိခဲ့ပါတယ်။ဒီသတင်းကြောင့်ဒေသခံတရာလောက်ကထိတ်လန့်ဖြစ်ကုန်ကြပါတယ်။ဒီမင်းကလေးကဇူလိုင်လ3ရက်နေ့ကည9နာရီလောက်မှာပျောက်ဆုံးသွားပြီးတဲ့နောက်9နာရီမှာအခုလိုပြန်တွေ့ရတယ်လို့ပြောပါတယ်။အီသီယိုးပီးယားကကြော်ကြားတဲ့ဂီတပညာရှင်တို့ဦးသက်ဖြတ်ခံရပြီးနောက်အထီးကျိုးနေဖြစ်ပေါ်နေရမှာအိုရီမီးယားဒေသမှာတော့အနည်းဆုံးလူ150သေဆုံးခဲ့ရပါတယ်။နိုင်ငံရေးသတင်းတွေကြော်ကြားသူအဆိုတော်ဟာချူလူဟန်ဒေးဆက်သေဆုံးမှုကြောင့်အီသီယိုးပီးယားမှာမျိုးနွယ်စုတွေကြားတင်းတင်းမာမာဖြစ်နေပြီးအဆိုတော်ဟန်ဒေးဆက်ရဲ့ဇာတိမြေဖြစ်တဲ့အော်ရီမီးယားဒေသမှာတော့ဆန္ဒပြပွဲတွေရှိနေပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းမျိုးနွယ်စုတွေကြားအကြမ်းဖက်မှုတွေနောက်လုံခြုံရေးတပ်ဖွဲ့တွေကြောင့်သေဆုံးရမှုတွေမှာအော်ရီမီးယားဒေသတွင်အများဆုံးဖြစ်ပြီးမြို့တော်အက်ဒစ်အဘာဘာမှာလည်းသေဆုံးသူတချို့ရှိနေပါတယ်။အနည်းဆုံးလူ2000လောက်ကိုဖမ်းထားပါတယ်။ဆန္ဒပြပွဲတွေရော့သားစေဖို့ရည်ရွယ်ပြီးအာဏာပိုင်တွေကအင်တာနက်ဆက်သွယ်မှုနဲ့မိုဘိုင်းဖုန်းဝန်ဆောင်မှုတွေကိုဖျက်တောက်ထားတာကြောင့်သေဆုံးမှုတွေနဲ့ပတ်သက်ပြီးစောင့်ကြည့်နေသူတွေအတွက်အခက်တွေ့စေပါတယ်။အဆိုတော်ဟန်ဒီဆက်ကတော့ပြီးခဲ့တဲ့တနင်္လာနေ့ညကမြို့တော်အဒစ်စဘာမှာတန်းတန်းနဲ့ပြစ်တက်ခံရတာပါ။အသက်မခံရခင်သတင်းတစ်ပတ်လိုတော့ကဟန်ဒီဆက်ကအော်ရီမီးယားမီဒီယာနက်ဝေါ့မှာအော်ရိုမိုလူငယ်တွေကိုအစုလိုက်ပြောင်းလိုက်ဖမ်းဆီးထိန်းသိမ်းထားတာတွေကိုဆန့်ကျင်ပြီးအီသီယိုးပီးယားခေါင်းဆောင်မန်ကိုဝေဖန်ပြောဆိုခဲ့တာဖြစ်ပါတယ်။ဟန်ဒီဆက်ရဲ့မျိုးနွယ်စုဖြစ်တဲ့အော်ရိုမိုမျိုးနွယ်စုဟာတမိုင်းနဲ့ချီခွဲခြားဆက်ဆံခံနေရတဲ့မျိုးနွယ်စုတစ်ခုဖြစ်ပါတယ်။ဂျပန်နိုင်ငံတောင်ပိုင်းကကူရှုကျွန်းမှာပြင်းထန်စွာမိုးရွာချမှုကြောင့်ရေလမ်းမုန်းမှုနဲ့မြေကျိုကျမှုတွေတင်းငင်နေတွေကဖြစ်ပွားခဲ့ပြီးသေဆုံးသူ20ဦးနဲ့ပျောက်ဆုံးသူ14ဦးထိရှိသွားပြီလို့ NHK သတင်းဌာနကပြောပါရယ်။ဂျပန်နိုင်ငံရဲ့အဆိုးအဝါးဆုံးသောဘေးအန္တရာယ်ဖြစ်တဲ့တိုင်ဖုန်းမုန်တိုင်းဟာဂီပစ်ကပြီးခဲ့တဲ့နှစ်အောက်တိုဘာလကလူပေါင်း90ကိုအသက်ဆုံးရှုံးစေခဲ့ပါရယ်။စနေနေ့ကကူမာမိုတိုဒေသမှာကြောက်မက်ဖွယ်ရာရေလမ်းမုန်းမှုဖြစ်ပွားပြီးနောက်ပြင်းထန်တဲ့မိုးတွေဆက်လက်ရွာသွန်းမယ်လို့ရာသီဥတုကြိုတင်ခန့်မှန်းချက်တွေအရသိရပါရယ်။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကအစည်းအဝေးတစ်ခုမှာဂျပန်သဘာဝဘေးအန္တရာယ်ဆိုင်ရာလှုပ်ရှားမှုတပ်ဖွဲ့ကိုချက်ဖွေကယ်ဆယ်ရေးတွေပြုလုပ်ဖို့ပြောကြားခဲ့ပါတယ်။လူအသက်ထက်အရေးကြီးတာပါမရှိပါဘူး။ပျောက်ဆုံးနေသူတွေကိုရှာဖို့ညအထိအတက်နိုင်ဆုံးစူးစမ်းအထောက်အကူကြပါလို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောပါတယ်။တင်လာနေမနက်ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကျွန်တော်မျိုးစံစံတင်ဆက်ခဲ့တာပါ။အခုချိန်ကစပြီးသတင်းပေးပို့ချက်နဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရပါမယ်ခင်ဗျာ
။ကချင်ပြည်နယ်ဖားကန့်မြို့နယ်ဝေခါကျေးရွာအနီးကြောက်စိမ့်လုတ်ကွက်ဟောင်းမှာမြေပြိုကျလို့တိတ်ဆုံးသွားတဲ့လူ182ဦးရဲ့အလောင်းတွေကိုရှာဖွေတွေ့ရှိထားပြီးအယောက်20ပျောက်ဆုံးနေတယ်လို့တိုင်ကြားထားပါတယ်။ဒီမြေပြိုကျရာကအသက်မသေးပဲလွတ်မြောက်လာသူတချို့နဲ့ကြံရည်သူမိသားစုတွေကို AFP သတင်းဌာနကမေးမြန်းထားတာကိုကျွန်တော်ငိမ့်ချန်ကတင်ဆက်လိုက်ပါရယ်ဇော်လွင်ဆန်းလွင်နဲ့ဆိုင်းကိုတို့၅ဥပါအဖွဲ့ဟာမြေပြိုကျမှုဖြစ်ပွားတဲ့ဇူလိုင်လ၂ရက်နေ့မနက်ပိုင်းမှာခါတိုင်းထက်နိုင်ဝက်စောပြီးကြောက်တူးဖို့အတွက်ရောက်နေခဲ့တာပါအသက်ရှင်ကြံရိတ်ခဲ့တဲ့အသက်29နှစ်အရွယ်ကိုဇော်လွင်ကကြောက်တူးဖို့မဆရသေးခင်ဖြစ်သွားခဲ့တဲ့အကြောင်းအခုလို့ပြောပါရယ
်ပါတော့ကျွန်တော်ပဲလွလွပါတော့လို့ပါတော့မှငုံမသိဘူးအဲ့ဒီချိန်မှာတခါတည်းဒီဟွာတွေအိမ်ကြီးတွေကျွေမှာတခါတည်းတို့မျိုးဘောလုံးလိမ့်လို့ဟိုဘက်ရေလိုက်တာကဝုန်းနေဝုန်းနေအကြောက်ဆောင်နေပြည့်ပြည့်ဆောင်တာကျွန်တော်တို့ ဲ့မှာဒဲတွေရောဒီဘာသာထက်ကိုဒဲတွေရောဘွာတွေရောအကုန်လုံးမွင်းနေပြီကျွန်တော်တို့ကနုံနေရောလေခေါင်းလည်းပဲပေါ့နေကိုကကိုတည်မဲလို့ကိုထင်တာကျွန်တော်တို့ပြန်ရှင်လိုက်မယ်လို့ပဲမထင်ဘူ
းသူနဲ့အတူအသက်ရှင်ကြံရစ်သူအသက်22နှစ်အရွယ်ဆိုင်းကိုကလည်းလူသေးအလောင်းကိုဖတ်တွယ်ထားမိတဲ့အတွက်အသက်ရှင်ကြံရစ်ကြောင်းအခုလို့ပြောပါတယ
်ကိုမီယာမီယာပေါ့ကျွန်တော်ကရေမကူးတတ်တော့ခါကျတော့လိုက်ရှာပေါ့တတုံးနေပါလေလိုက်ရှာပေါ့လိုက်ရှာအိမ်မှာလူသေးလောင်းတွေ့ရနေလူသေးလောင်းကိုဖတ်ကတိမှလက်နဲ့ကူးခဲ့တာပေါ့ဟိုဘက်ကန်ရောက
်သူတို့အဖွဲထဲမှာတေဆုံးသွားတဲ့အသက်32နှစ်အရွယ်ကိုတန်းနိုင်ရဲ့ဇနီးဖြစ်သူမတ်ထားထားမြင့်ကကဘာပြက်မတက်ခံစားရတဲ့အကြောင်းအခုလို့ပြောပါတယ
်။ဆောင်ရလူသေးလောင်းတွေ50ကျော်60လောက်ရှိတယ်လို့။အာရှိတဲ့နေရာမှာကျွန်တော်ခြေတော့ခြေရင်းကနေမှကြည့်တယ်ကိုယ်ကျန်ကျန်ပါလိမ့်လားမပါပါသေးနဲ့ဗော။အဲ့နဲ့တိတော့ညနာရေမောမောကြီးဆိုတော့မတဲကွေးဘူးလေ။မတဲကွေးတော့ခေါင်းကြီးကနေပတ်ပြီးတော့ကိုယ်ကျန်ရဲ့မျက်နှာကိုညာဖြစ်နေပြားဆိုမှရှာတော့သူ့ရေလည်းအများကြီးပဲလူမျိုးတွေဆိုတော့သူလောင်းနေပုံတော့အဲကားနဲ့ပြန်လာခဲ့တဲ့ခြေကျတော့အဲကားဝင်မှလောင်းချတော့ကိုတန်းနိုင်39နှစ်ဆိုမှအဲ့လိုမျိုးကနာမည်ထင်းနေကြိုင်းနေပေါ့နော်ဒါဆိုငါ့ကိုကြားတေးကြပြီပေါ့ဆိုမှအမျိုးဘလို့ကိုရချစ်ချော်အောင်ဘဝတစ်ခုလုံးကိုဘာမှကိုမရေးမရလို့ဖြစ်တယ်လူချင်းကျွန်မစိတ်ခံစားမှုကဘယ်လားဘလို့ချော်ကဘာတစ်ခုလုံးပျက်စီးသွားလို့ခံစားရတယ
်ဒီကြောင်ဆိုင်ဟာအသက်နဲ့ရင်းဖို့မတန်ကြောင်းအသက်ရှင်ကြံရိတ်ခဲ့သူကိုဆိုင်ကိုကအခုလို့ပြောပါတယ
်မှန်တိုင်းပြောရရင်တော့မတန်ဘူးပေါ့ဗျာစွန်သားရတာနဲ့တော့ကျွန်တော်တို့ဆေးရသွားတယ်เสียตัวได้เฉยๆมาเราတို့တော့တပေါင်း2000ရောက်ရတယ်ရောင်းရတယ်ကြောက်ဆိုတာရှားတယ
်ကိုဆိုင်ကိုရဲ့ဇနီးဖြစ်သူမတ်ပန်းဤဖြူကလည်းကြောက်မတူးစေခြင်းတော့ကြောင်းအခုလို့ပြောပါတယ်အဲ
့လိုမျိုးဒီကြောက်ချာတော့မချောင်မခိုင်းတော့ကျွန်မတို့တတနဲ့ကိုမစားရရင်နေပြီးတော့မိသားစုပဲတို့ဆုံဆုံနေပြပြရှင်မဲ့နေခြင်းတော့တယ
်တို့5ယောက်အဖွဲတဲက3ယောက်အသက်ရှင်ကြံရစ်ပြီး1ယောက်သေဆုံးကကြံ1ယောက်ဖြစ်တဲ့ကိုသက်ရှင်ကတော့ပျောက်ဆုံးနေစေဖြစ်ပြီးသေးဆုံးသွားပြီလို့ယူဆထားကြပါတယ်။ကိုဇော်လွင်ကတော့ညီစာပုံတွေကြားမှာရေမစေးကြောက်ရှာသူအဖြစ်ပဲဆက်လက်လုတ်ကိုင်းတော့မယ်လို့ပြောပြီးသူ့ရဲ့ညီဖြစ်သူကိုဆန်းလွင်ကတော့ကြောက်ကောင်းတွေ့ရင်တထေးဖြစ်မယ်လို့မျှော်လင့်ပြီးကြောက်ဆက်တူးမယ်လို့ပြောသလိုမြန်မာနိုင်ငံအနှံ့အပြားကကြောက်ရှာမဲ့သူတွေကတော့ဖားကန့်ရဲတနာမြေကိုတဖွဲဖွဲနဲ့ရောက်လာကြအောင်ပါ။အခုလိုမြေပြိုလူသေဆုံးမှုဖြစ်စဉ်နဲ့ပတ်သက်ပြီးမြန်မာအစိုးရကလည်းတယံဇာတနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဦးဆောင်နဲ့စုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့စည်းထားပြီးဖြစ်ပွားရတဲ့အကြောင်းနဲ့တာဝန်ရှိသူအစင်းစင်ကိုဖော်ထုတ်စုံစမ်းဖို့နောင်တမျိုးမဖြစ်စေဖို့နဲ့အခုထိခိုက်သေးဆုံးသွားရသူတွေနဲ့မိသားစုတွေအတွက်ထောက်ပံ့ကူညီဖို့လှုံ့ဆော်နေပါတယ်ခင်ဗျာ
ဟောင်ကောင်မြို့သားလုံခြုံရေးဥပဒေတရက်ကိုဗိုလ်ရဟူးနေ့ကတရုတ်နိုင်ငံကအတည်ပြုပြဋ္ဌာန်းလိုက်တဲ့အပေါ်အမေရိကန်နိုင်ငံသားကြီးဝန်ကြီးမိုက်ပွန်ပီယိုနဲ့အမေရိကန်လွတ်တော်အမတ်အတော်များများကပြစ်တင်ဝေဖန်လိုက်ပါတယ်။ဒီအတွက်လည်းအာနာယတရုတ်ကွန်မြူနတီပါတီအစိုးရအနေနဲ့ပိတ်ဆို့အရေးယူတန်ခတ်မှုတွေနဲ့ကြုံတွေ့နေရကြောင်းအမေရိကန်ပါတီနှစ်ရဲ့စလုံးကဥပဒေပြုအမတ်တွေကသတိပေးလိုက်ပါတယ်။ VOA သတင်းတောက်ကက်သရင်ဂျစ်ဆန်သတင်းပေးပို့ထားပါတယ်ရှင်။ဒီအငင်းပွားစီယာဟောင်ကောင်အမျိုးသားလုံခြုံရေးဥပဒေကဒီနှစ်မှာကြာရောက်တဲ့ဗြိတိန်ကဟောင်ကောင်ကိုတရုတ်နဲ့လွှဲပြောင်းပေးခဲ့တဲ့23နှစ်မြောက်အထိမ်းအမှန်စူဝေးပွဲတွေမှာစပြီးအကျိုးသက်ရောက်ခဲ့ပါတယ်။ဒီဥပဒေကိုပြဋ္ဌာန်းလိုက်တာဟာဟောင်ကောင်ကိုတရုတ်နဲ့လွှဲပြောင်းတဲ့အချိန်တုန်းကသဘောတူထားတဲ့တနိုင်ငံစနစ်နှစ်ခုမူနဲ့အုပ်ချုပ်ဖို့သဘောတူညီချက်အဆုံးသတ်သွားတာဖြစ်တယ်လို့အမေရိကန်နိုင်ငံသားကြီးဝန်ကြီးမိုက်ပွန်ပီယိုကပြောပါတယ်။
Hong Kong was one of the world's most stable.
ဒီတော့ဟောင်ကောင်ကတည်ငြိမ်တဲ့စီပင်ဝါပြောတဲ့ကမ္ဘာမြို့ကြီးတွေကတခုပါအခုတော့ကွန်မြူနတီပါတီအုပ်ချုပ်မှုအောက်ကျိုးဆွဲရာကာမင်မြို့တခုဖြစ်သွားပါပြီလို့သူကပြောပါတယ်အမေရိကန်နဲ့တခြားအနောက်နိုင်ငံတွေအပြစ်တင်နေတဲ့အတိုင်းလွတ်လပ်စွာပြောဆိုခွင့်စုဝေးခွင့်တွေကိုဖိနှိပ်ထားတဲ့ဒီဥပဒေကြောင့်ဟောင်ကောင်ကိုဗြိတိန်ကတရုတ်ကိုလွှဲပြောင်းပေးခဲ့တဲ့အထိမ်းအမှတ်နှစ်ပတ်လည်လူမှုချီတဲ့ပွဲကြီးကိုလည်းထင်ထားတယ်လို့မကျင်းပါနိုင်ခဲ့ပါဘူးဒီပေါ်မှာအထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell က
Normally, this anniversary would have occasioned peaceful.
ပုံမှန်အဖြစ်တော့ဒီအထိမ်းအမှတ်နှစ်ပတ်လည်ပွဲမှာညီညီချင်းချင်းဆန္ဒပြပွဲတွေလုပ်လို့ရှိပါတယ်။အခုဒီဥပဒေသေးအောင်မှာဖန်ဆီးခံရတာအများကြီးပါ။ဟောင်ကောင်သားတွေအတွက်တော့ပြင်းထန်ရဆက်တဲ့ပြစ်ဒဏ်ပေးခံရတာမျိုးဖြစ်တယ်လို့ဒါဟာဟောင်ကောင်အရေးကြီးဝင်တဲ့တရုတ်အစိုးရရဲ့အာဏာချုပ်ကိုင်မှုပုံစံအစ်စ်ပါလို့ပြောပါတယ်။ဟောင်ကောင်အာဏာပိုင်တွေရဲ့သဘောထားအမြင်ဘာတစ်ခုမှမပါဝင်ပေဒီအငင်းပွားပွဲဥပဒေသေးပြဋ္ဌာန်းလိုက်တဲ့အပေါ်အမေရိကန်လွှတ်တော်အမတ်တွေကစိုးရိမ်နေတာပါအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီက
Is it retroactive do they go back to any flying
ဒါကတော့ကြောင်းပြန်သွားနေရလားဒါမှမဟုတ်အခုကနေရှေ့ကိုဆက်သွားဖို့တော့မှတော်တော်ကိုစိုးဝါနေပါပြီဒီပုံမှာကျွန်မကစိုးရိမ်နေတာပါလို့ပြောပါတယ် ဒီဥပဒေကန့်သက်ချက်အရတန်တရားရှိတရားခဏ်တွေကိုတရုတ်ပြည်မှကြီးမှတရားရင်ဆိုင်ဖို့အတင်းအကျပ်လှုံ့ဆော်လာမှာကိုလည်းအမေရိကန်ကစိုးရင်ပူပန်မှုရှိပါတယ်ဟောင်ကောင်ပြည်သူတွေအနေနဲ့အမေရိကန်ရဲ့ထောက်ခံအားပေးမှုအပေါ်ယုံကြည်အားကိုးကြဖို့လဲအမေရိကန်လွှတ်တော်အမတ်တွေကပြောပါတယ်အခုလက်တလုံးမှာတော့တရုတ်နိုင်ငံအပေါ်ပိတ်ဆို့တံခတ်အရေးယူဖို့ဥပဒေတရားပြဋ္ဌာန်းနိုင်ရင်အမေရိကန်ကွန်ဂရက်စ်လွှတ်တော်ကအပူတပြင်းလှုံ့ဆော်နေပါတယ်ရှင်ကျွန်မများသတင်းအောင်ပါ
VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်။အမေရိကန်နိုင်ငံမှာဇွန်လကထုတ်ပြန်ချက်တွေအရအလုတ်ကင်ပေါင်း 4.8 သန်းပြန်ပြီးဖန်တီးပေးနိုင်ခဲ့တာကြောင့်လုံလက်မဲ့နှုန်းလဲ 17.1 ကတုန်းကျသွားခဲ့ပါတယ်။အခုလိုအလုတ်ကင်အခြေအနေတွေနှစ်လဆက်တိုက်တိုးတက်ကောင်းမွန်လာတဲ့ချိန်မှာပဲအမေရိကန်နိုင်ငံတဲ့ COVID-19 ကူးစက်မှုနှုန်းကလည်းတချိန်ထိုးမြင့်တက်လာနေတဲ့အကြောင်း VOA သတင်းတောင်မာရီယာမာဂျီယယ်လိုကသတင်းပေးပို့ထားတာကိုပြောပြပါမယ်။အလုတ်ကံရရှိမှုအခြေအနေအကောင့်ဘက်ဥတီနေတာကိုပြနေတဲ့အစိုးရခန်းစာအရ American Seaway ရေတကြော့ပြန်ကောင်းမွန်လာနေပြီလို့သမ္မတ Donald Trump ကပြောပါရယ
် It's coming back extremely strong
Seaway ကခိုင်ခိုင်မာမာနဲ့တကြော့ပြန်တိုးတက်လာနေတာပါပြဿနာတွေကိုကျွန်တော်တို့ဖြေရှင်းနေတာတော်တော်လေးအဆင်ပြေနေပါတယ်ပြည်내အုပ်ချုပ်ရေးမှုတွေနဲ့လည်းအနီးကပ်အလုပ်လုပ်နေလို့တော်တော်လေးအဆင်ပြေနေပြီလို့ထင်ပါတယ်လို့ပြောပါတယ်အထက်လွှတ်တော်ကဘန်ဒါယီကော်မတီကြားနာပွဲတစ်ခုမှာတော့ဘန်ဒါယီဝန်ကြီးစတီဖင်မဒူချန်ကနောက်တကျော့စီးပွားရေးအကူအညီပေးရေးအစီအစဉ်မှာအထူးအနာဆုံးဖြစ်တဲ့လုပ်ငန်းတွေကိုဦးစားပေးတဲ့လို့ပြောပါတယ်စားသောက်ဆိုင်နဲ့ဟိုတယ်လိုလုပ်ငန်းတွေပဲဖြစ်ပါတယ်
We would anticipate that any additional relief
ဒေါက်တာပြည်မဲ့အကူအညီတွေကိုကာယောဂါကြောင့်အထူးအနာဆုံးလုပ်ငန်းတွေကိုဦးစားပေးဖို့ကျွန်တော်တို့မှန်းထားရပါမယ်အမေရိကန်ပြည်သူတွေအလုပ်ပြန်လုပ်နိုင်ဖို့အရေးအလေးပေးလို့ဆောင်ရပါမယ်လို့ပြောပါတယ်။ကာယောဂါကြောင့်ထိခိုက်နေတာတွေရော့ပါသက်သာသွားအောင်ကွန်ဂရက်ကအမေရိကန်ဒေါ်လာဘီလီယံ603ဆွဲခဲ့တာပါ။စီးပွားရေးလုပ်ငန်းတွေဆက်လက်ရှင်သန်နေနိုင်အောင်နဲ့သူတို့ဝန်ထမ်းတွေအလုံမြဲနေအောင်ရည်ရွယ်ခဲ့တာလည်းဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီစီဇန်ကပြည်ကနေပြီးမို့အထက်လွှတ်တော်ကဩဂုတ်လ10ရက်နေ့အထိတည်တန်းတိုးပေးခဲ့ရပါတယ်။ Paycheck Protection Program PPP လို့ခေါ်တဲ့တပတ်ဒေါ်လာ600အလုံးလက်မဲ့ဖြစ်သူတွေကိုပေးတဲ့အစီအစဉ်ကလည်းဒီလကုန်မှာတည်တန်းကုန်မှာဖြစ်ပါတယ
် The PPP is keeping tens of millions of employees connected to their jobs
PPP အစီအစဉ်ကတန်းတဲ့ချီတဲ့လူသမားတွေကိုအလုံးပြဲနေစေသလို without ထောက်ပံ့ပေးနေတာကလည်းတန်းချီတဲ့မိသားစုတွေအတွက်အကူအညီရစေပါတယ်ဆောက်လုပ်ရေးလုပ်ငန်းတွေခက်မြမြန်တလန်ထူလာပေမဲ့ခီးသွွားလုပ်ငန်းနဲ့အယောင်ဝယ်လုပ်ငန်းတွေကဒီတန်းကိုရရှိခံနေရဖို့ရှိနေတော့အကူအညီထပ်လွန်နိုင်ပါတယ်လို့ပြောပါတယ်စီဝိုင်းအလားအလာကောင်းတွေလက်တလောမြင်နေရပေမဲ့မကြသေးခင်ကပဲအမေရိကန်ပြည်သူတန်း20အလုပ်ပြုတ်ခဲ့ကြတာကိုထက်စင်းစားဖို့အရေးကြီးတယ်လို့ဘိုဘန်ဥက္ကဋ္ဌဂျေရုံးပေါ်ဝဲလ်ကပြောပါတယ
် The rise in joblessness has been especially severe for lower wage workers
၎င်းတဲ့လူသားတွေဖြစ်တဲ့အမျိုးသမီးတွေ African American တွေနဲ့ Space စကားပြော Hispanic တွေအကြအလုပ်လက်မဲ့ဖြစ်တဲ့နှောင်းကပိုများနေပါတယ်စီဝိုင်းလက်ကြောင်းမှန်ပေါ်ပြောင်းဖို့ကတကယ်ကိုမသေးကြသေးသလို Virus ထိ ंछ ုပ်ရေးအောင်မြင်မှုအပေါ်မှာလည်းအများကြီးမှုတည်နေတာပါလို့ပြောပါတယ် Virus ကူးစက်မှုကတော့တချို့ပြည်နယ်တွေမှာတရှိန်တိုးတက်နေတာပါ Texas နဲ့ Florida အပါအဝင်အနည်းဆုံးပြည်နယ်10ခုမှာဇွန်လတည်းကူးစက်မှုနှုန်းနှစ်ဆတက်သွားခဲ့တာပါကူးစက်ရောဂါထိန်းချုပ်ရေးအမျိုးသားကျန်းမာရေးဌာနအကြီးအကဲ Dr. Anthony Fauci ကတော့အတော်လေးစိုးရိမ်ပူပန်နေသူပ
ါ We are now having 40 plus thousand new cases
ဒီတိုင်းကူးစက်မှုအသစ် 4000 ကျော်ရှိနေတာပါဒါကဘာမှမလုပ်လို့တကယ်လို့များတနေ့တသိန်းတက်သွားရင်တောင်ကျွန်တော်အံ့ဩမိမှာမဟုတ်ပါဘူးဒါကြောင့်ကျွန်တော်စိုးရိမ်နေတာပါတို့ပြောပါရယ်နှာခေါင်းစီးတက်တာနဲ့လူကြီးခက်ခွက်ကွာနေတဲ့စီကန်းတွေကိုမလိုက်နိုင်ဘူးဆိုရင်ကူးစက်မှုနှုန်းပိုများလာမယ်လို့ဒေါက်တာဖောက်ချီနဲ့ထိတ်တန့်ကြမ်းမာရေးတာဝန်ရှိသူတွေကပြောပါရယ်လက်တလောကူးစက်မှုနှုန်းတစ်ချိန်တိုးမြင့်တက်လာတာရဲ့ခရက်ကတော့စီးပွားရေးလုပ်ငန်းတွေပြန်ဖွဲ့ရေးအစီအစဉ်ကိုအ ਨੇ ဆုံးပြည်내စကောကတော့ပြန်ဆုတ်လိုက်ရတာပဲဖြစ်ပါရယ်ခင်ဗျာကျွန်တော်ရပ်မထောင်းပါ
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။
နိုဝင်ဘာရွေးကောက်ပွဲမှာပါဝင်မဲ့အမျိုးသမီးကိုယ်စားလှယ်လောင်းတွေမဲဆွယ်စည်းရုံးသူတွေကိုသင်တန်းပေးတာအပါအဝင် Triangle Women အမျိုးသမီးအဖွဲ့ရဲ့လုပ်ငန်းတွေဟာ COVID-19 ကြောင့်ထိခိုက်နေတယ်လို့ Triangle Women အဖွဲ့ဒါရိုက်တာမတ်ခင်လီကပြောပါတယ်။လူစုလူဝေးနဲ့အသွာအလာအခက်အခဲတွေရှိနေတဲ့ကာလမှာအခုလိုမျိုးလူမှုအခြေပြုအဖွဲ့ရဲ့အနေနဲ့ရွေးကောက်ပွဲဆိုင်ရာအသိပညာပေးမှုတွေမလုပ်နိုင်ရင်ရွေးကောက်ပွဲအပေါ်ဘယ်လိုသက်ရောက်မှုရှိနိုင်ပါသလဲ။မခင်လေးကို Skype ကနေဆက်သွယ်မေးမြန်းပြီးတင်ပြထားပါရရှင
်။မင်္ဂလာပါမခင်လေးရှင
်မင်္ဂလာပ
ါ VOA မြန်မာပိုင်းရဲ့အစီအစဉ်ကနေကြိုဆိုပါရစေ။ဆိုတော့မခင်လေးတို့ရဲ့ဒီ Triangle Women ဟိုအမျိုးသမီးအဖွဲ့အားဆိုလို့ရှိရင်ဒီအမျိုးသမီးတွေရဲ့စမ်းဆောင်ရေးကိုမြင့်တင်ပေးတဲ့အသိပညာပေးမှုတွေကိုလုပ်တဲ့လုပ်နေတဲ့ပေါ့လေဆိုတော့အခုလိုမျိုး COVID ကာလမှာဒီအသွားအလာတွေလည်းအခက်အခဲဖြစ်နေတဲ့အချိန်မှာအမားတို့လုပ်ငန်းတွေကိုဘယ်လိုမျိုးလုပ်နေပါလဲရှင်
။ဟောပထမပိုင်းကတော့ကျွန်တော်တို့ဆက်ဆဖြစ်ချင်းကတော့ဘာမှမလုပ်နိုင်ဘူးပေါ့နော်။ဟိုကိုယ်တွေလည်းဘယ်လိုဆက်ပြီးတော့လုပ်ရမလဲဆိုတာကိုစဉ်းစားရင်းနဲ့ဟိုကိုယ့်ရဲ့ယုံကဟို team ကလည်းသူတို့ရဲ့ safety အတွက်လည်းကျွန်တော်တို့စဉ်းစားတော့မလုပ်ဖြစ်ဘူး။ဒါပေမဲ့နောက်ပိုင်းမှာတော့ကျွန်တော်တို့အခုပြန်ပြီးတော့ဒီ Messenger တွေ Viber တွေပေါ့နော်။သူတို့ဟိုနေမှာရှိတဲ့ဟိုမျိုးသမီးတွေပေါ့လူငယ်တွေနဲ့ပြန်ပြီးတော့ဆက်သွယ်ပြီးတဲ့အခါမှာသူတို့အဆင်ပြေပြီလားသူတို့အတွက်ကိုရောဒီလိုအစီအစဉ်တွေလုပ်ရင်ရမလားဆိုတဲ့ဟာမျိုးလေးတွေနဲ့သူတို့ကိုမိတ်ဆက်ပြန်ပြီးတော့ကျန်းမာရဲ့လားဒီကိုဗစ်ကာလမှာဘေးကင်းရဲ့လားဆိုတဲ့ဟာလေးတွေနဲ့ပြန်ဆက်သွယ်ပြီးတော့မှအခုဆိုရင်တော့ online ကနေပြီးတော့ပေါ့နော်ကျမတို့ Messenger group တွေ Viber group တွေကနေပြီးတော့ပြန်ဆက်သွယ်ပြီးတော့ဟိုအသိပညာပေးတဲ့အလုပ်တွေဓာတ်ရိုက်မဆသေးတော့မှပေါ့နော်ဒီအကယ်၍ဒီလိုလုပ်မယ်ဆိုရင်အဆင်ပြေလားဆိုတဲ့ဟာမျိုးနဲ့တော့ပထမဆုံးကျမတို့မေးတယ်နောက်ပိုင်းကတော့ကျမတို့ဒီအသိပညာပေးနဲ့ပတ်သက်တဲ့ short clip လေးတွေပေါ့ video clip လိုမျိုးလေးတွေသူတို့မျှဝေပေးတာမျိုးတွေနောက်ကျမတို့ရဲ့ဒီအဖွဲ့ရဲ့ online page ရှိရပေါ့နော် page ကနေပြီးတော့မှကျမတို့တည်တင်တဲ့ဟာလေးတွေမျှဝေတဲ့ဟာလေးတွေအဲ့ဒါမျိုးလေးတွေကတော့အခုစမ်းပြီးတော့ကျမတို့စလုပ်ကြည့်နေပါရှင
့်အဲ့တော့online ကနေခုလိုမျိုးစပြီးလုပ်နေတယ်ဆိုတော့တကယ်တမ်းကျတော့အမားတို့ကဒီမျိုးတွေတင်မကောက်ပေါ့နော်ဒီကျေးလက်ရရွာတွေအထီကိုသွားပြီးကိုယ်တိုင်သွားပြီးတော့မှဒီအသိပညာပွင့်မှုတွေလုပ်တယ်ဆိုတော့အဲ့လိုမျိုးလုပ်တာလောက်ကိုရထိရောက်မှုရှိနိုင်ရလားရှင
်အဲမှန်ငယ်ပြောရင်တော့ဘယ်ရှိမလဲဘယ်မရှိမလဲဆိုတာလေဟိုကျမတို့ကခုနပြောသလိုပဲဒီတင်တန်းပေးရုံနေမဟုတ်ဘူးရရွာတွေကလူလူတွေကျေးလက်မှာရှိတဲ့အခြေခံမှာရှိတဲ့သူတွေကိုအသိပညာပေးတဲ့အလုပ်တွေလုပ်တာဖြစ်တဲ့အတွက်သူတို့ရှိကိုကိုယ်တိုင်သွားပြီးတော့တည်တည်ချာချာနားပေါအောင်ပြောတာတော့မှသူတို့ကနားဝင်ချင်မှဝင်တာလေအခုကျတော့ကျမတို့ online ကဆက်သွယ်တဲ့အခါမှာသူတို့ဘယ်နှစ်ယောက်မှဒီ internet connection ကောင်းတဲ့ဟိုအဆက်အဆက်နဲ့ဖုန်းတွေရှိနေပြီလဲဖုန်းကောင်းကောင်းရောရှိရလားအဲ့ဒါတွေကလုံးဝမတည်ချနိုင်ဘူးလေဆိုတော့တော်တော်လေးခက်ခဲပါတယ်တကယ်ကျမတို့ရန်ကုန်မြို့ပေါ်မှာနေတဲ့အချင်းချင်းကျမတို့ online ကနေပြီးတော့ virtual meeting တွေလုပ်တာတောင်မှအဆင်မပြေပါဘူးဘာလို့လဲဆိုတော့ wifi ရှိတဲ့လူရှိတယ် wifi မရှိတဲ့လူရှိမယ်ဖုန်းရဲ့ mobile data ကိုပဲသုံးရတာရှိတယ်ဟော wifi သုံးနေရင်လည်းမှမိရပြတ်သွားတာမျိုးလို့ဆိုတဲ့အခါကျတော့တော်တော်အဆင်မပြေပါဘူးရှင့်နောက်တစ်ခုကကျမတို့ကအမျိုးသမီးတွေနိုင်ငံရေးမှာပိုပါဝင်နိုင်ဖို့အတွက်အမျိုးသမီးတွေကိုနိုင်ငံရေးဆိုင်ရာခေါင်းဆောင်မှုတင်တဲ့နေလေကျမတို့ပေးပါတယ်အဲ့တော့ဒီ COVID ကာလမတိုင်ခင်တည်းကကျမတို့ကလာမယ့်2020ရွေးကောက်ပွဲအတွက်ဆိုရင်အဲကျမတို့အမျိုးသမီးတွေအများကြီးကိုယ်စားလှယ်လောင်းဖြစ်တဲ့ပါဝင်ရှင်ပြိုင်စေခြင်းနဲ့နောက်တစ်ခုကတော့အမျိုးသမီးကမ်ပိန်းမန်နေဂျာရေးပိုပေါ်လာစေခြင်းနဲ့နောက်အမျိုးသမီးကိုယ်စားလှယ်လောင်းတွေကိုအမျိုးသမီးတွေကပို့ပြီးတော့များများပံ့ပိုးပြီးတော့လူလူကြားထဲမှာပို့ပြီးဟိုတက်တက်ကြွကြွနဲ့ဒီအမျိုးသမီးကိုယ်စားလှယ်လောင်းတွေရဲ့အရေးချင်းကိုလူလူတွေပို့သိအောင်လုပ်ချင်တဲ့အစီအစဉ်တွေကိုကျမတို့သင်တန်းတွေကိုလုပ်နေပါတယ်ဒါပေမဲ့ဒီလိုပဲကိုဗစ်ကာလဖြစ်သွားတဲ့အတွက်ကျမတို့ရဲ့အစီအစဉ်တွေကိုရက်ဆိုင်လိုက်ရတယ်နောက်ပြီးတော့ရွေးကောက်ပွဲဆိုတာလည်းအားလုံးသိတဲ့အတိုင်းပဲဒီမှာကာလအကန့်အသတ်ရှိတယ် November ဒါပေမဲ့ campaign period ဆိုလို့ရှိရင်တော့ရွေးကောက်ပွဲမတိုင်ခင်ဆိုတော့တော်တော်လေးအဲ့အစီအစဉ်တွေကအခုမလုပ်ရတဲ့အခါကျတော့ကျမတို့အတွက်တော်တော်တော့ဟိုအခက်အခဲဖြစ်တယ်လို့ပြောလို့ရပါတယ်ရှင်
မခင်လေးတို့အနေနဲ့ပေါ့နော်မခင်လေးတို့ဘက်ကရောဘယ်လိုမျိုးအရင်တုန်းကဒီအတွေ့အကြုံတွေရဘယ်လိုမျိုးသင်တန်းတွေကိုပေးခဲ့ပူတာရှိလဲရှင
်အဲကျမတို့ကတော့ campaign management ဆိုတဲ့ခေါင်းစဉ်အောက်မှာတော့အကုန်ပါတာပေါ့နော်ခုနလူလူရှိမှစကားပြောတဲ့အတတ်ပညာနောက်ငွေကြေးဆိုင်ရာစီမံခန့်ခွဲမှု campaign manager တယောက်ရဲ့တာဝန်ခွင့်တရားခေါင်းဆောင်မှုဆိုတာဘာလဲပေါ့နော်ခေါင်းဆောင်မှုဆိုတာလူတိုင်းကကျမတို့ကအမှတ်ဖြစ်မှ ပါတီမှာတာဝန်ကြီးကြီးယူမှာမဟုတ်ဘူးပေါ့နော်လူတိုင်းဟာခေါင်းဆောင်မှုကိုယ်ရည်ကိုယ်သွေးရှိလို့ရှင်ကိုယ့်ဘာကိုယ်ဆုံးဖြတ်စဉ်းစားဆုံးဖြတ်ပြီးတော့လုံနိုင်နေဆိုတဲ့အတွက်ခေါင်းဆောင်မှုကိုယ်ရည်ကိုယ်သွေးကိစ္စတွေနောက် debate scale ပေါ့ကျွန်တော်တို့ကလွတ်တော်ရဲရောက်သွားပြီဆိုရင်ငင်းခုန်တဲ့ဟာကိုကျွန်တော်တို့ကအမှုပညာဆန်ဆန်ပညာရဲ့ဆန်ဆန်လုပ်ဖို့ပေါ့နော်ငင်းခုန်ဆွေးနွေးတာဟာအရင်ဖြစ်တာမဟုတ်ဘူးဆိုတဲ့ဟာမျိုးကိုလည်းတို့သိရအောင်တယ်ဒါမျိုးတွေပေါ့နောက်ကြံတဲ့ဟာကတော့ကျွန်တော်တို့နိုင်ငံရေးနဲ့ဆိုင်တဲ့ကိစ္စလေးတွေပေါ့နော်နောက်အခြေခံဥပဒေကဘာတွေရှိတယ်နောက်ရွေးကောက်ပွဲဆိုင်ရာဥပဒေမှာဆိုရင်တိထားမယ်ဟာဆောင်ရံရှောင်းရံနေနောက်အရင်တုန်းက2015ရွေးကောက်ပွဲကိုဖျက်ဆီးမှုတဲ့ကိုယ်စားလှယ်တွေနောက်ကမ်ပိန်းမန်နေဂျာတွေရဲ့ကိုယ်တိုင်၅ရောက်ဆွေးနွေးပြီးတော့သူတို့ရဲ့အတွေ့အကြုံတွေဖလှယ်တာမျိုးတွေဒါမျိုးတွေကိုကျမတို့ကတော့ပုံမှန်ထောက်လျှောက်ကျမလုပ်ဖြစ်ပါတယ်ဒါတွေကလည်းသူတို့အတွက်အများကြီးအသုံးဝင်ပါတယ်နောက်တစ်ခုကအခုကိုဗစ်ကာလဖြစ်တာနဲ့ပြီးခေတ်ကာလနဲ့အတူပို့ပြီးတော့ဟိုတိုက်ဆိုင်သွားတဲ့ကိစ္စတစ်ခုကတော့ကျမတို့ဒီ online media ကိုသုံးပြီးတော့လူတို့ကိုနော်ဘလို့စီယုံနှုံဆော်မလဲဆိုတဲ့ကိစ္စလေးပါဒါအခုချိန်မှာဆိုရင်လူလူကြားတဲ့ဆင်းလို့မရတဲ့အချိန်ဆိုရင်ပိုရောင်းခိုက်တယ်လို့ကျွန်မထင်တယ်အဲ့ဒီကာလတွေတည်းကကျွန်တော်တို့လွန်ခဲ့တဲ့နှစ်နှစ်သုံးနှစ်တည်းကကျွန်တော်တို့တင်နန်းတက်တဲ့သူတွေကိုပြောတယ်တအိမ်တဆင်းလိုက်ပြီးတော့နော်ကျွန်တော်တို့ပမ်ဖလက်တွေဝေးအာပအောင်ပြောတာလဲအလုပ်တစ်ခုဖြစ်တယ်ဒါပေမဲ့ကျွန်တော်တို့ကမ်ပိန်းဆင်တာဒီခစ်တွေပြောင်းလဲလာတာနဲ့အမျှ Facebook ကိုအသုံးပြုပြီးတော့နော်လူလူကြားထဲမှာဘာမီဒီယာကိုအသုံးများလဲဘာ application အသုံးများလဲအဲ့ဒါကိုအသုံးချပြီးတော့လူလူကြားမှာစီယုံမဲဆွဲမှုတွေလုပ်ရင်လဲလူလဲမပင်ပန်းဘူးငွေကြေးလဲအရင်အကုန်ချမများပဲနဲ့လုပ်လို့ရတယ်ဆိုပြီးတော့ကျွန်တော်တို့ထောက်လျှောက်ပြောခဲ့တယ်အခုဆိုရင်ဒီလိုကိုဗစ်ကာလဆိုပိုတိုက်ဆိုင်သွားတာပေါ့နော်လူတွေအပြင်မထွက်ကြဘူးအဆိုရကလည်းတာဝန်ရှိတဲ့သူတွေကလည်းလူ9ယောက်ထက်အပိုပြီးတော့ပြင်ပမှာစီယုံခွင့်စုဝေးခွင့်မရှိဘူးဆိုတဲ့အခါမျိုးမှာတော့ဒီဒီ Facebook ကိုသုံးပြီးတော့ပေါ့เนาะကျမတို့မြန်မာပြည်မှာတော့ Facebook ကလူတိုင်းလို့သုံးတာပေါ့ဂျန်တဲ့နိုင်ငံတွေမှာတော့အခြား media platform တွေရှိပေမဲ့ဒီ Facebook ကိုသုံးပြီးတော့ကျမတို့လူတွေရှိကိုများများရအောင်ဘယ်လိုလုပ်မလဲဆိုတဲ့ဟာတွေကိုတော့ပိုစဉ်းစားသင့်တယ်လို့ပြောခဲ့တာတွေရှိတယ်အခုလည်းအခြားလွတ်တော်ကိုယ်စားလှယ်ဟိုပေါ့เนาะလောင်းနေကောအခြားအရင်တော့လွတ်တော်ကိုယ်စားလှယ်ဖြစ်ပြီးသားပေါ့အခုထပ်မံပြီးတော့ဝင်ရောက်ရှင်ပြိုင်မဲ့သူတွေကလည်းဒါတွေကိုတော့တော်တော်လည်းသူတို့နားလဲအော်ကျင်သားရသွားပြီပေါ့ကျမတို့ကိုဗစ်ကနေပြီးတော့ပေးတဲ့အကောင်းဆုံးသင်ခန်းစာဒီဒီ virtual နဲ့သုံးပြီးတော့ကျမတို့လူတွေချားမှာဆက်သွယ်လို့ရတဲ့ဟာကိုလည်းသူတို့နည်းနည်းကျင်သားရသွားပြီဆိုတော့ဒီလာမဲ့2020ရွေးကောက်ပွဲမှာဆိုရင်တော့ဒီ online media အသုံးပြုတဲ့ campaign တွေလည်းတော်တော်တင်းကျပ်လာလိမ့်မယ်လို့တော့ကျမတို့မျှော်လင့်ပါတယ်
နောက်ဒီရွေးကောက်ပွဲဆိုတာပေါ့เนาะဒီပြည်သူတွေကိုယ်တိုင်ဒါရွေးချယ်ခွင့်ရှိတဲ့ဒီအကောင်းဆုံးဒီရွေးချယ်နိုင်ခွင့်တစ်ခုပေါ့လေဆိုတော့အဲ့ဒီဟာပေါ်မှာရောဒီလူလူကြားမှာအထူးသဖြင့်အမျိုးသမီးတွေကြားမှာတော်တော်လေးသိရှိသဘောပေါက်ပြီးတော့သူတို့ကိုယ်တိုင်ဒါပါဝင်သင့်တယ်ဆိုတော့အသိအမြင်တွေရောတော်တော်လေးကြည်ကြဲပြတ်ပြတ်ရှိနေပြီလို့မြင်ပါလားရှင့်
အဲ့ဒါတော့တော်တော်ပြောရခက်တာပါတယ်เนาะအဲ့ဒါပြောရခက်တယ်ဆိုတော့ကျမတို့တိုင်းပြည်ရဲ့လူမှုရေးစီးပွားရေးအခြေအနေတွေကလည်းဟိုပြည်နယ်နဲ့တိုင်းနေမှာလည်းမတူဘူးပေါ့နော်ဖွံ့ဖြိုးမှုနောက်ကျတဲ့နေရာတွေမှာဆိုရင်တို့အတွက်နိုင်ငံရေးတို့ဂျန်နယ်ကိစ္စတွေဆိုတာထက်တို့အသက်ရှင်ရည်တည်ရေးစစ်မှတ်တွေကနေပြီးတော့နော်ဝေးရာကိုထွက်ပြေးဖို့အတွက်ပဲတို့မှာလုံခြုံရနေရပဲရှာနေရတဲ့အခါကျတော့ဒီဟာတွေကတော်တော်လေးတို့စဉ်းစားမှုတွေမှာနောက်ဘက်မှာရောက်နေမယ်လို့ထင်ပါတယ်အခုလိုမျိုးမျိုးကြီးပြကြီးတွေမှာဆိုရင်တော့ဒါနိုင်ငံရေးဘယ်သူတက်မှာလဲဘယ်သူကိုရွေးချယ်ရမှာလဲဆိုတဲ့ဟာလေးကိုတော့တို့စိတ်ဝင်စားကောင်းစိတ်ဝင်စားမယ်ဒါပေမဲ့အခုကာလမှာတော့ကျွန်မပုံပွင့်လင်းလင်းပြောရမယ်ဆိုရင်တော့လူတဦးတယောက်ချင်းကိုရွေးချယ်မှုကိုလည်းဒီ2020မှာတော့လူထုကနည်းနည်းလေးပိုစိတ်ဝင်စားမယ်လို့ထင်တယ်ဒါပေမဲ့ကျမဟိုလူထုကိုအထင်သေးပြီးပြောတာတော့မဟုတ်ဘူးဒါပေမဲ့ကျမတို့လူထုမှာဘူးချင်းတယောက်ချင်းဒီပုံကောင်အမြင်ဒီမြို့နယ်မှာလာရှင်းပြိုင်မယ်ဒီကိုစလေရဲ့နော်သူ့ရဲ့ biography ပဲဖြစ်ဖြစ်သူ့ရဲ့ပြသမှုကိုပဲဖြစ်ဖြစ်တေချာလေးလာပြီးမှမဲပေးတဲ့သူကတော့အရင်တော့အတွေ့အကြုံရတော်တော်နှဲခဲ့တယ်ဘာလို့လဲဆိုတော့ကျမတင်တန်းနေပေးတဲ့အခါတိုင်းအများအားမေးဖြစ်တယ်ကဲကိုမျိုးနယ်မှာရှိတဲ့လွှတ်တော်ကိုယ်စားလှယ်၄ယောက်ပေါ့ကျမတို့ကအမျိုးသားလွှတ်တော်ပြည်သူလွှတ်တော်တိုင်းဒေသကြီး၂ဦးအများသောအားဖြင့်၄ဦးရှိအဲ့၄ဦးနာမည်ကိုသိတဲ့သူဘယ်သူရှိလဲဆိုရန်ကုန်မြို့လိုနေရာမျိုးမှာတော့၄ဦးနာမည်အပြည့်သိတဲ့လူတော်တော်ရှားပါတယ်ဒါတော့ကျမတို့ CSO လိုမျိုးလောကထဲကအခြားဆရာရာသူများအေးကိုအေးလိုစိတ်ဝင်စားတဲ့လူတွေတောင်သိမှုရှားပါတယ်ဆိုတော့အဲ့လိုမျိုးတွေကတော့အခုချိန်ထိရှိနေသေးပဲ2020အထိလည်းဒီလိုတော့ရှိမယ်ဒါပေမဲ့အဲ့ဒီတဲမှာနိုင်ငံရေးကိုစိတ်ဝင်စားပြီးစူးစူးဆက်ဆိုင်နဲ့အာရုံထားတဲ့သူလည်းရှိပါတယ်ဒါပေမဲ့အဲ့ဒါကတော့တော်တော်လူနည်းစုလို့ပြောလို့ရတယ်သူတို့စိတ်ဝင်စားတာကဘယ်ပါတီတက်မလဲ သူတို့အတွက်အပြောင်းလဲကောင်းကောင်းဘယ်သူလုပ်ပေးနိုင်မလဲမိမှန်ရေမှန်နော်ကားလန်းတွေကောင်းအောင်စေယုံတွေကောင်းအောင်ဘယ်သူလုပ်ပေးနိုင်မလဲပုံမှာပဲသူတို့ကတော့မျှော်လင့်နေတယ်လို့ကျွန်မပြောလို့ရပါတယ်ရှင်
အဲ့တော့အခုလို့ပြောသလိုဆိုလို့ရှိရင်ပေါ့နော်ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးရွေးကောက်ပွဲအသိပညာပေးမှုဘိုင်းမှာမက်ခင်လေးတို့လိုမျိုးဒီcivil society အဖွဲ့တွေပေါ့ဒီလူလူအခြေပြုအဖွဲ့တွေရဲ့ပံ့ပိုးမှုကူညီမှုတွေအသိပညာပေးမှုတွေအများကြီးလိုအပ်ပါတယ်ဆိုတော့အဲ့လိုဟာမျိုးတွေကိုအခုလိုမျိုးလှုပ်ဖို့ covid ကြောင့်မဟုတ်လို့လှုပ်ဖို့အခက်ခဲရှိနေတယ်ဆိုလို့ရှိရင်ရောဒါရွေးကောက်ပွဲအပေါ်မှာတက်ရောက်မှုရှိနိုင်တယ်လို့ရောပြောလို့ရလားရှင်
ရပါတယ်အများကြီးတက်ရောက်မှုရှိနိုင်ပါတယ်အထူးသဖြင့်တော့ဖွံ့ဖြိုးမှုနောက်ကျတဲ့နေရာမျိုးတွေမှာဆိုရင်ပို့ပြီးတော့ကျမတို့တက်ရောက်မှုရှိနိုင်တယ်ဘာဖြစ်လို့လဲဆိုတော့ကျမတို့အရင်တော့ဆိုရင်voter education ဆိုတာပေးတယ်ပေါ့ဘသူ့ကိုပေးရမယ်မှန်ကန်တဲ့ရွေးချယ်မှုကိုအမြင်ဖွင့်ပေးတာအတားထားမဲပေးရင်ဘလို့ပေးရမယ်ဆိုတဲ့ဟာတောင်ကျွန်တော်တို့မသိနေတဲ့ဟာဘယ်ပါတီတွေကတော့ဘာတွေကိုကိုစားပြုပြီးတော့ဘယ်သူကဦးဆောင်နေဆိုတာတောင်မသိနေရတယ်အများကြီးရှိပါတယ်ဘာလို့ဆိုတော့ကျွန်တော်တို့ခြေလက်ဒီမှာဆိုရင်အစားကောင်းကောင်းမွန်မွန်ဖတ်တက်ချင်မှဖတ်တက်မယ်နောက်တစ်ခုကကြတော့တိုင်းရင်းသားဒေတာတွေမှာဆိုရင်တို့ကမြန်မာလိုကျမတို့ရဲ့ဒီမဲပေးတဲ့ဟိုစာရွက်တွေမှာကမြန်မာလိုပဲကျမတို့ရေးထားကြတယ်လေအဲ့တော့တိုင်းရင်းသားဒေတာမှာမြန်မာစာမတက်တဲ့သူတွေအများကြီးရှိမယ်အဲ့လိုလူမျိုးတွေအတွက်ကောကျမတို့ဘယ်လိုမျိုးကျမတို့စဉ်းစားပေးမလဲဆိုတော့ဒါကကျမတို့အများကြီးကျမတို့လိုရက်ဖက်ဖွယ်စည်းတွေအနေနဲ့စိန်ခေါ်မှုရှိရယ်ဒီ voter education ပေါ့နော်ဒီမဲဆန္ဒရှင်ပညာပေးလုပ်တွေဟိုချက်ချက်ပြင်းပြက်ကျမတို့2015တော့လည်းလုပ်ခဲ့ကြတယ်ဒါပေမဲ့ကျမတို့တနိုင်ငံလုံးအတိုင်းအတာနဲ့အများကြီးတော့လုပ်နိုင်ကြတာမဟုတ်ဘူးပေါ့နော်အများကြီးမလုပ်နိုင်ဘူးဆိုဒါပေမဲ့အခုကာလမှာ covid နဲ့တိုက်ဆိုင်ပြီးတော့အစိုးရရဲ့ကန့်သတ်ချက်တွေနောက်ယောဂဟိုဟိုကူးစက်မှုများမှာဆိုလို့ဟိုစီကန်းထိန်ချုပ်မှုတွေများလာလို့ရှင်ဟိုရှိနေစေဆိုရင်တော့ကျမတို့ဒါကပို့ပြီးတော့အကန့်အသတ်ဖြစ်မယ်လို့ထင်တယ်အဲ့ဒါအပြင်နောက်ထပ်ဘာဖြစ်နိုင်လေးလဲဆိုတော့နောက်ထပ်တစ်ဆင့်တော့လို့လူကြီးလူထုကြားထဲမှာကျမတို့ကရွေးကောက်ပွဲကိုလူတွေစိတ်ဝင်စားအောင်မဲတွေထွက်ပေးလာအောင်ဘသူ့ကိုပေးပေးသူတို့ရဲ့ရွေးချယ်မှုကလွတ်လပ်တဲ့ရွေးချယ်မှုဖြစ်တယ်သူတို့ကြိုက်တဲ့သူကိုပေးဒါပေမဲ့နိုင်ငံသားတယောက်အနေနဲ့မဲပေးရမယ်တာဝန်မူတရားရှိတယ်ဆိုတဲ့ဟာကိုတော့ကျမတို့အသိပညာပေးဖို့အလုပ်တွေကနည်းနည်းခက်ခဲမယ်လို့ထင်တယ
်ဟုတ်ကျေးဇူးတင်ပါတယ်မခင်လေးရှင်အခုလိုမျိုးချိန်ပေးပြီးတော့ဖြေတဲ့အတွက
်ဟုတ်ကဲ့ပ
ါ Triangle Women အဖွဲ့ဒါရိုက်တာမခင်လေးကိုမေးမြန်းခဲ့တာဖြစ်ပါရဲ့ရှင်ကျွန်မစုမြတ်ပါပါမင်္ဂလာပါရှင်ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ2020ရွေးကောက်ပွဲတည်တည်ငြိမ်ငြိမ်ကျင်းပနိုင်ပါမလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ရှင်
လာမယ့်2020နိုဝင်ဘာ10ရက်နေ့မှာအထွေထွေရွေးကောက်ပွဲကြီးကျင်းပပါတော့မယ်ပြီးခဲ့တဲ့ဇူလိုင်10ရက်နေ့ကစလက်ရှိသမရအပါဝင်အစိုးရအဖွဲ့ဝင်တွေပြည်တော်စုအဆင့်နိုင်ငံရေးယာတုရယူထားသူတွေအနေနဲ့သူတို့ပါတီလုပ်ငန်းတွေကိုပြန်ပြီးဆောင်ရွက်ခွင့်ပြုကြောင်းရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ကြေညာလိုက်ပါပြီ။ရွေးကောက်ပွဲဆိုင်ရာစုဝေးဟောပြောခွင့်တွေမဲဆွယ်စည်းဥနာတွေကိုတော့လွှတ်တော်ကိုယ်စားလှယ်တွေအတည်ပြုပြီးတဲ့နောက်မှာမှလုပ်ခွင့်ရပါလိမ့်မယ်။အကြမ်းင်းအဖြစ်ဩဂုတ်လ18ရက်နောက်ပိုင်းလောက်ဖြစ်နိုင်ပြီးမဲဆွယ်စည်းဥချိန်ရက်ပေါင်း80ဝန်းကျင်လောက်ရကြမှာပါ။ရွေးကောက်ပွဲတစ်ခုအောင်မြင်မြင်ကျင်းပနိုင်ဖို့ရာရွေးကောက်ပွဲအကြိုကာလအထူးသဖြင့်မဲဆွယ်စည်းရုံးခွင့်ရှိတဲ့ကာလတွေမှာတည်ငြိမ်မှုရှိဖို့လိုသလိုရွေးကောက်ပွဲအပြီးနောက်ပိုင်းရလဒ်တွေအပေါ်အကြီးအကျယ်အငြင်းမပွားကြဖို့လည်းလိုပါတယ်။အကြံမြင်ပြောရရင်အားလုံးပါဝင်ရှင်ပြိုင်ခဲ့ကြတဲ့2015ရွေးကောက်ပွဲကိုတည်တည်ငြိမ်နဲ့ကျင်းပနိုင်ခဲ့တာတွေ့ရပါတယ်။အခုနောက်ပိုင်းပေါ်ပေါက်လာတဲ့အခြေအနေတချို့အရလာမယ့်2020ရွေးကောက်ပွဲကိုရောတည်တည်ငြိမ်နဲ့ကျင်းပနိုင်ပါမလားဆိုတာမေးခွန်းထုတ်ဆရာကိစ္စတစ်ခုဖြစ်လာနေပါတယ်။ကိုယ်ပါအဲ့ဒီပြဿနာအကြောင်းလေ့လာတင်ပြသွားပါမယ
်တကယ်တော့2015ရွေးကောက်ပွဲမတိုင်ခင်အချိန်တုန်းကရွေးကောက်ပွဲအကြိုကာလတည်ငြိမ်မှုရှိပါမလားရွေးကောက်ပွဲကိုတည်တည်ငြိမ်ငြိမ်ကျင်းပနိုင်ပါမလားဆိုပြီးစိုးရိမ်ပူပန်မှုရှိနေခဲ့ကြတာပါအကြောင်းကတော့2010ပြည့်ရွေးကောက်ပွဲနဲ့တက်လာတဲ့ပြည်ခိုင်ဖြိုးပါတီခေါင်းဆောင်ဗိုလ်ချုပ်ကြီးဟောင်းဦးသိန်းစိန်လက်ထက်မြန်မာနိုင်ငံမှာဘာသာရေးလူမျိုးရေးဆန်တဲ့ပဋိပက္ခတွေအကြီးအကျယ်ဖြစ်ပွားခဲ့တဲ့တာဒကရှိနေလို့ပါပဲအမျိုးဘာသာသာသနာစောက်ရှောက်ရေးလို့ခေါင်းစဉ်တက်ထားတဲ့မဘာသာအဖွဲ့လှုပ်ရှားမှုတွေကြီးထွားလာပြီးဘာသာတစ်ခုနဲ့တစ်ခုကြားအမုန်းပွားအောင်အကြီးအကျယ်လှုံ့ဆော်နေကြတဲ့အချိန်လေးဖြစ်နေပါတယ်
ရွေးကောက်ပွဲမတိုင်မီအချိန်ကတည်းကမဘာသာခေါင်းဆောင်တွေနဲ့ဖုံးတော်ကြီးတချို့ဟာဒေါအောင်ဆန်းစုကြည်နဲ့ NLD ပါတီအပေါ်မဟုတ်မမှန်လှုပ်ကြံဆွဆွဲမှုတွေပုတ်ခတ်မှုတွေပြောင်ပြောင်တင်းတင်းလှုပ်ခဲ့ကြပါတယ်။အဲ့ဒီအဖွဲ့အစည်းနဲ့ခေါင်းဆောင်တွေဟာ2015ခုနှစ်ထဲရောက်လာတဲ့အထိလူစုလူဝေးနဲ့စုဝေးတဲ့ပွဲတွေမှာဒေါအောင်ဆန်းစုကြည်ကိုမဲမပေးဖို့ NLD ကိုမဲမပေးဖို့အတိအလင်းပြောဆိုလှုပ်ရှားခဲ့ကြတာပါ။အဲ့ဒီလိုအခြေအနေအောက်မှာရွေးကောက်ပွဲကျင်းပကြရမှာမို့ရွေးကောက်ပွဲကိုတည်တည်ငြိမ်ငြိမ်ကြောဖြတ်နိုင်ပါမလားဆိုပြီးစိုးရိမ်ပူပန်ခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့2015ခုနှစ်ရွေးကောက်ပွဲကြီးကိုတည်တည်ငြိမ်ငြိမ်ကျင်းပနိုင်ခဲ့ပါတယ်။အဲ့လိုကျင်းပနိုင်ခဲ့တဲ့အကြောင်းရင်းတွေထဲမှာသမရဦးသိန်းစိန်စိုးရအနေနဲ့ရွေးကောက်ပွဲကိုကောင်းကောင်းမွန်မွန်ကျင်းပနိုင်ကြောင်းနိုင်ငံတကာကိုပြသခြင်းနဲ့စိတ်ဆန္ဒပြည်တွင်းကတွေမကနိုင်ငံတကာရွေးကောက်ပွဲလေးလာစောင့်ကြည့်တဲ့အဖွဲ့တွေပါပြည်တွင်းနဲ့ရောက်ရှိစောင့်ကြည့်နေကြတဲ့အခြေအနေနဲ့ရွေးကောက်ပွဲဝင်မဲ့ပါတီတွေအချင်းချင်းကြား Code of Conduct လို့ခေါ်တဲ့နိုင်ငံရေးပါတီများနဲ့ကိုယ်စားလှယ်လောင်းများအတွက်ကျင့်ဝတ်ဆိုတာကိုလက်မှတ်ထိုးထားကြပြီးတကယ်လဲလိုက်နာခဲ့ကြလို့ပဲဖြစ်ပါတယ
်။အဲဒီအခြေအနေနဲ့နိုင်ရှင်ရဲ့လက်ရှိ NLD အစိုးရလက်ထက်မှာလဲရွေးကောက်ပွဲကိုတည်တည်ငြိမ်ငြိမ်အောင်အောင်မြင်မြင်ကျင်းပခြင်းနဲ့စိတ်ဆန္ဒနဲ့ပြည်တွင်းပြည်ပရွေးကောက်ပွဲလေးလာစောင့်ကြည့်အဖွဲ့တွေခွင့်ပြုမှုအပိုင်းတွေမှာတော့တူညီမှုရှိနေပါတယ်ပြဿနာရှိလာနိုင်တာကပါတီတွေအချင်းချင်းကြားဆွေးနွေးညှိနှိုင်းရေးဆွဲသဘောတူလက်မှတ်ထိုးပြီးလိုက်နာကြရမယ်ကုတ်တော့ကွန်ဒတ်ပြဿနာပါပြီးခဲ့တဲ့ဂျော်လ26ရက်နေ့ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာနိုင်ငံရေးပါတီတွေအကြားညှိနှိုင်းသဘောတူထားပြီးဖြစ်တဲ့ရွေးကောက်ပွဲကျင်းဝတ်လက်မှတ်ရေးထိုးပွဲကျင်းပခဲ့ပါတယ်ဒီဒီချင်းထူးခြားတာကပြည်ခိုင်ပြိုးပါတီနဲ့သူ့ရဲ့မဟာမိတ်ပါတီတို့ကုတ်တော့ကွန်ဒတ်ကိုလက်မှတ်မရေးထိုးဘဲနေတာပါအချောင်းပြချက်ကတော့ကုတ်တော့ကွန်ဒတ်ထဲမှာသူတို့ထည့်သွင်းစီခြင်းနဲ့ရွေးကောက်ပွဲမဲဆွယ်ရမှာအမျိုးသားခေါင်းဆောင်ကြီးဗိုလ်ချုပ်ဆန်းပါဝင်တမိုင်းဝင်ခေါင်းဆောင်တွေရဲ့ပုံနဲ့မဲမဆွယ်ပါဘူးဆိုတဲ့အချက်မပါလို့လို့ဆိုပါတယ်ဒီနေရာမှာရွေးကောက်ပွဲကိုတည်ငြိမ်ငြိမ်နဲ့ကျင်းပနိုင်ရေးကုတ်တော့ကွန်ဒတ်ကိုလက်မှတ်ထိုးလိုက်နာကြဖို့ဘလောက်အရေးကြီးတယ်လဲဆိုတာပြန်ကြည့်ဖို့လိုပါတယ်2015ခုနှစ်တုန်းကအာနာယပြည်ခိုင်ပြိုးအတိုက်ခံ NLD နဲ့ပါတီတချို့အချိန်ရှစ်လလောက်ယူပြီးပါတီအားလုံးသဘောတူလက်မှတ်ရေးထိုးခဲ့တဲ့ Code of Conduct ဟာမြန်မာအင်္ဂလိပ်စုစုပေါင်း64မျက်နှာရှိပြီးအဲ့ဒီထဲမှာခုလိုအချက်လက်မျိုးတွေပါဝင်ပါတယ
်၄မဲဆွယ်စည်းဝေးကာလအတွင်းအခြားပါတီများအားအသက်ရေးဖြတ်ခြင်းပုတ်ခတ်ခြင်းမပြုရန်မဲဆွယ်စည်းရုံးမှုတွင်ဘာသာရေးနှင့်လူမျိုးရေးဆိုင်ရာခွဲခြားဆက်ဆံမှုပြုသောသုံးနှုန်းပြောဆိုမှုများမပြုရန်၆နှစ်မီဒီယာ၁ဤချင်းဝက်ကိုလက်မှတ်ရေးထိုးသူများသည်ကာကြီးမီဒီယာလွတ်လပ်ခွင့်ကိုလေးစားရပါမည်။ခါခွေရွေးကောက်ပွဲသတင်းယူနေကြသောသတင်းသမားများကိုနှောက်ယှက်ခြင်းပိတ်ပင်တားဆီးခြင်းချင်းချောက်ခြင်းတိုက်ခိုက်ခြင်းများကိုမပြုလုပ်ရ။ကငယ်မိမိတို့မဟုတ်မိမိပါတီ၏မဲဆွယ်စည်းရုံးမှုများကိုမီဒီယာများ၌အသားပေးဖော်ပြရန်အတွက်သတင်းသမားများနှင့်မီဒီယာတိုက်များကိုတစိုးလက်ဆောင်ပေးခြင်းစည်းရုံးသိမ်းသွင်းခြင်းမပြုလုပ်ရ။၂. ဤချင်းဝက်ကိုလက်မှတ်ရေးထိုးသူများသည်မီဒီယာအသုံးပြုခွင့်ကိုအသာစီးရရှိရန်အတွက်၎င်းတို့၏ဩဇာအာဏာကိုအလွဲသုံးစားမပြုရဆိုတာမျိုးတွေပါဝင်ပါတယ်။အဲ့ဒီအချက်တွေကိုနိုင်ငံရေးပါတီတွေအားလုံးသဘောတူလက်မှတ်ထိုးတကယ်လဲလိုက်နာခဲ့ကြတဲ့အတွက်2015ရွေးကောက်ပွဲတည်တည်ငြိမ်ငြိမ်ရှိခဲ့တာပါ။အခု2020ရွေးကောက်ပွဲအတွက်ကိုလည်းရွေးကောက်ပွဲကော်မရှင်နဲ့ဆွစ်ဇာလန်တန်ယုံတို့ကကမကထာလို့ NLD ပြည်ခိုင်ဖြိုးနဲ့ပါတီ19ခုကကိုယ်စားလှယ်22ဦးအချိန်9လကျော်ညှိနှိုင်းရေးဆွဲပြီး Code of Conduct တစ်ခုကိုရခဲ့တာဖြစ်ပါတယ်။ကျင်းဝင်ညှိနှိုင်းရေးဆွဲရာမှာပါတီတစ်ခုခုအုပ်စုတစ်ခုခုကသဘောမတူနိုင်တာတွေချန်လက်ထားပြီးအားလုံးသဘောတူတာတွေနဲ့ပဲရေးဆွဲထားခဲ့တာပါ။လက်ရှိ2020ရွေးကောက်ပွဲအတွက်ရေးဆွဲထားတဲ့ Code of Conduct တွေဟာ2015တုန်းကနဲ့တိတ်မကွာလှပဲ Facebook လိုလူမှုကွန်ရက်အသုံးပြုမဲဆွယ်ကိစ္စမျိုးတွေလောက်ပဲထတ်တူးပါလာပါတယ်
။ဘလို့ပဲဖြစ်ဖြစ်ပြည်ခိုင်ပြိုးနဲ့မဟာမိတ်ပါတီတချို့ကတော့သူတို့ကိုယ်တိုင်ပါဝင်ရေးဆွဲသဘောတူထားပြီးလဲဖြစ်တဲ့ Code of Conduct ကိုလက်မှတ်မရေးထိုးဘူးလို့ဆိုတဲ့အခါကျင့်ဝတ်တွေထဲမှာပါတဲ့အချက်တွေကိုသူတို့ပါတီတွေအနေနဲ့လိုက်နာမယ်မလိုက်နာဘူးမပြောနိုင်တဲ့အနေအထားရောက်သွားစေပါတယ်။တကယ်လို့မလိုက်နာဘူးဆိုရင်ပါတီအချင်းချင်းစော်ကားပုတ်ခတ်မှုတွေဘာသာရေးလူမျိုးရေးခွဲခြားပြောဆိုစည်းရုံးမှုတွေမီဒီယာကိုမတော်အသုံးပြုမှုတွေအစရှိသဖြင့်ရှိလာနိုင်ပြီးရွေးကောက်ပွဲတည်တည်ငြိမ်ငြိမ်ကျင်းပနိုင်ရေးကိုလည်းထိခိုက်ကောင်းထိခိုက်လာနိုင်ပါတယ်။တခြားလာမယ့်2020ရွေးကောက်ပွဲအတွက်နိုင်ငံရေးပါတီတွေရေးဆွဲထားတဲ့ကုတ်တော့ကွန်ဒတ်လို့ခေါ်တဲ့က ကျင်းဝတ်ဆိုင်ရာလိုက်နာသင့်တဲ့အချက်တွေကိုပြည်ခိုင်ပြိုးနဲ့ပါတီတချို့ကလက်မှတ်ရေးထိုးခြင်းမရှိတဲ့အခြေအနေအောက်မှာရွေးကောက်ပွဲကိုဒီငငယ်နဲ့ကျင်းပနိုင်မယ်မကျင်းပနိုင်ဘူးဆိုတာကိုယတိပြတ်ကောက်ချက်ချလို့ရနိုင်လိမ့်မယ်မဟုတ်ကြောင်းပ
ရှိရနေဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်။နောက်ပိုင်းမှာတော့တော်ရရှင်တွေကိုမြန်မာသချင်းလေးတစ်ပုဒ်နဲ့လည်းဖြောပြပေးဦးမှာဖြစ်ပါတယ်နော်။ VOE ရဲ့အစီအစဉ်တွေကိုနားဆင်ပြီးတော့ Messenger ကနေစာတို့လေးတွေရေးပို့လာတဲ့တော်ရရှင်တွေထဲမှာဆိုရင်တော့တန်းလင်းဆိုတဲ့တော်ရရှင်ကသတင်းတွေသတင်းသာဖြစ်ပါသည်။လူမှုအဖွဲ့အတွက်လက်တွေ့ဘဝမှာတရောင်းတင်ရမှာအရေးကြီးပါသည်။သတင်းတွေတင်ဆက်ပေးနေတဲ့အတွက်ကျေးဇူးပါဆိုပြီးတော့ရေးလာပါတယ်ရှင်။လှိုင်မင်းဆိုတဲ့သောရရှင်ကလည်းမလေးရှားမှာအခက်အခဲဖြစ်နေတဲ့မြန်မာလူမျိုးတွေအတွက်ရသမျှသတင်းတွေစုစည်းပြီးတော့တင်ပြပေးနေတဲ့ VOE ကိုကျေးဇူးတင်ပါတယ်တဲ့။အလို့သမားဝန်ကြီးဌာနမှာအချိန်နဲ့တပြေးညီသတင်းမှန်ပြန်ကြားပေးတဲ့မြန်မာအလို့သမားရေးရာအခက်အခဲများကိုလည်းတနေရာထဲမှာထိရောက်စွာဖြေရှင်းပေးနေတဲ့ online စာမျက်နှာတွေနဲ့website link တွေကိုဖော်ပြပေးပါအောင်ဆိုပြီးတော့သွားရှင်လှိုင်မင်းရေးလာပါတယ်ရှင်ကဘာမှကြားရောက်နေတဲ့ကိုနာကပ်ပီးတဲ့မှာခုနောက်ဆုံးဖြစ်နေတော့ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲကချင်လက်ဝဲကျောင်းပေါ် online ancient တရား covid-19 ရောဂါကူးစက်တဲ့ဆိုပြီးတော့ facebook မှာတင်ခဲ့လို့ကျမတို့ viewer ကလည်းဒီသတင်းကိုဖော်ပြပေးခဲ့ပါတယ်เนาะဒီသတင်းကိုနားဆင်ပြီးတော့ဒီဆူတောင်းပေးလာတဲ့သွားရှင်နေအများကြားရှိပါတယ်ဟိုလွင်ဆိုတဲ့သွားရှင်လိုမျိုးပါသူ့ရဲ့မှတ်ချက်လေးကိုဥမာပြောရမယ်ဆိုရင်တော့ online နဲ့မိသားစုကျမ်းမာတက်ရှိပါစီတဲ့ဟုတ်ကဲ့သူ့လိုပဲ viewer facebook ပရိသတ်တွေတော်တော်များများလဲလက်ဝဲသမား online ancient covid-19 ဖြစ်တယ်ဆိုလို့ဝိုင်းပြီးတော့ပြန်ပြီးတော့မြင်မြန်နေကောင်းလာပါစေဆိုပြီးတော့ဝိုင်းပြီးတော့ဆူတောင်းပေးကြပါတယ်ရှင်အခုလိုမျိုးကိုရိုနာဗိုင်းရပ်စ်ကပ်ပြီးတစ်ကမ္ဘာလုံးကြုံတွေ့နေရချိန်မှာမြန်မာနိုင်ငံကတော့ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာသွားရှင်တွေအကုန်သိထားတဲ့အတိုင်းပဲတော်တော်လေးကိုဆိုးရွားတဲ့အဖြစ်အပျက်ကြီးတစ်ခုကြုံတွေ့ခဲ့ရပါတယ်နော်။ကချင်ပြည်နယ်ဖားကန့်ဒေသကကြောက်စိန်တူဖော်ရင်နယ်မြေမှာမြေပြိုကျတဲ့ဖြစ်ရပ်ဖြစ်ပြီးတော့လူ200လောက်သေဆုံးခဲ့ရတာပါ။ဒီလိုမျိုးဖြစ်ရပ်တွေဖြစ်တိုင်းမြန်မာနိုင်ငံမှာအလို့ကင်ခွင်လန်းနေရှာပါလို့လူတွေကအသက်ဆုံးပြီးတော့အခုလိုမျိုးအနေနဲ့အရေးများတဲ့နေရာမှာအလုံးလုံးနေကြရတယ်ဆိုတော့ဝေဝံပြောဆိုမှုတွေလည်းစူးစူးညံ့ညံ့ထွက်တက်တာပါ။ဒါနဲ့ပတ်သက်ပြီးတော့ရေးလာတဲ့သွားရှင်တယောက်ကတော့မိုးနှင်းဆိုတဲ့သွားရှင်မှာသူကတော့အလို့ကင်ခွင်လန်းဆိုတာအစိုးရကဖန်နှီးပေးရတာမဟုတ်ဘူးလားတဲ့။တောင်သူတွေကတော့တင်းနံတွေကိုနိုင်ငံသားကိုလှဲနေပို့လို့မရပါဘူး။အဲ့လိုပြောနေမဲ့အစားပြပရေးခွက်လေးရှာပေးနိုင်ရင်ဘလောက်ကောင်းမလဲ။တောင်သူတွေကပြပရေးခွက်အထိလဲလက်လန်းမမီနိုင်တာခေါင်းဆောင်ကြီးတိဖို့ကောင်းပါလေခုတော့ဗျာဖရဲတွေလဲလမ်းဘေးသွန်ပြောင်းမှုတွေလဲရွှေလီမြစ်ထဲသွန်ချခဲ့ရခေါ်ဘီတွေကတော့ပြောမနေပါနဲ့တဲ့အရင်ပြုတ်ပါပြီလို့ရေးလာပါတယ်နိုင်ငံရဲ့အလောက်ကန်ရှားပေါင်းမှုနဲ့ဆင်းရဲမွဲတေမှုကြောင့်ဒီလိုအဖြစ်ဆိုးမျိုးတွေနဲ့ကြုံကြရတာပါဆိုပြီးတော့ရေးလာရင်နောက်ထပ်သောရရှင်တယောက်ကတော့မောင်ဖြူတောင်းဆိုတဲ့သောရရှင်ဖြစ်ပါတယ
်အလောက်ကန်ရှားပေါင်းမှုဆင်းရဲမွဲတေမှုပေါ်မှာအခြေခံပါတယ်မလုပ်ရင်လေမိသားစုနဲ့ကို့အတွက်စောင့်ဝင်နေရေးအဆင်ပြေဘူးတကယ်တော့အန္တရာယ်ရှိတာသိသိကြီးနဲ့လုပ်နေကြတာပါကျွန်တော်ပြောချင်တာကအရင်တုန်းကလည်းမကြမကြဖြစ်ဖူးတယ်အစိုးရလည်းသိတယ်အလုံသမားတွေလည်းသိတယ်နောက်ထပ်လည်းဖြစ်လာနိုင်တယ်လို့အစိုးရလည်းသိထားတယ်အလုံသမားတွေလည်းသိထားတယ်အများကြီးမပြောချင်တော့ပါဘူးတခြားနိုင်ငံတစ်ခုမှဆိုရင်ဒီလိုဖြစ်မှာမဟုတ်ဘူးတကယ်လို့ဖြစ်ခဲ့ရင်တော့မှဒီလိုမျိုးအစုလိုက်ပြုံလိုက်တည်ကြမှာမဟုတ်ပါဘူး
ဒီလိုဖြစ်ရမျိုးမြန်မာနိုင်ငံမလို့လူတွေပို့ပြီးတော့တေးကြရတာပါဆိုပြီးတော့ဒီတော်ရရှင်မောင်ဖြူတောင်သူ့ရဲ့အမြင်ကိုရေးလာပါတယ်ဒီဖားကန့်မြေပြုံမှုဖြစ်ဆိုးကြီးဖြစ်သွားပြီးတဲ့နောက်မှာတော့ကျမတို့ VOE ကလည်းစနေညအဆွေးနွေးပွဲတစ်ခုတင်ဆက်ပေးခဲ့ပါရယ်နော်ဒီလူ200ဝန်းကျင်တေဆုံးခဲ့ရတဲ့ဖားကန့်မြေပြုံမှုဖြစ်စဉ်မှာဘသူကတောင်းဝင်ရှိပါလေနောက်ခံအကြောင်းတရားတွေကဘလို့ရှိလဲဆိုတာနဲ့ရေမစေးကြောက်လုတ်သားတွေရဲ့ဘဝဘေးကင်းလုံခြုံရေးဘာတွေလုံနိုင်လဲဆိုတာကိုစနေညကဆွေးနွေးတင်ဆက်ပေးခဲ့တာပါဒီဆွေးနွေးဝိုင်းကိုနားဆင်ပြီးတော့ကိုပိုင်သဘောထားအမြင်တွေကိုထုတ်ဖော်လာကြတဲ့စာတွေကိုဆက်ပြီးတော့ပြောပြပေးသွားခြင်းပါတယ် လူခါဆိုတဲ့သွားရှင်ကတော့ဒီကိစ္စတွေကအရင်အစိုးရလောက်ခဲ့ပြီမဲ့လက်ရှိအစိုးရမှာအဓိကတာဝန်ရှိပါတယ်ဆိုတော့အခုလိုသူ့ရဲ့အမြင်ကိုရေးလာပါတယ်အရင်အစိုးရရောင်းစားသွားတာပဲထားလိုက်ပါတော့တဲ့လက်ရှိအစိုးရကရောအဲ့ဒီလုပ်ငန်းခွင်တွေကအခုချိန်ထိအခွင့်မရဘူးလားအဲ့ဒါဆိုရင်အရင်အစိုးရတာဝန်ပဲလက်ရှိအစိုးရလက်ထက်မှာကြောက်စိမ့်လုပ်ငန်းတွေကနိုင်ငံတော်ဝင်ငွေရတယ်ဆိုရင်တော့လက်ရှိအစိုးရလည်းတာဝန်ရှိပါတယ်ကောင်းတာလုပ်ရင်တော့ငါတို့လုပ်တာတခုခုဖြစ်ရင်တော့အရင်အစိုးရဆိုတာမျိုးလက်မခံပါဘူးဆိုပြီးတော့ဒီသရရှင်လူခါကသူ့ရဲ့အမြင်ကိုရေးသွားပါတယ်။ဘာနောင်ဆိုတဲ့သရရှင်ကလည်းအစိုးရမဖြစ်ခင်အတိုက်ခံဘွားကတော့ NLD ကအစိုးရဖြစ်တဲ့အခါမှာပြည်သူတွေကိုတာဝန်ယူမှုတာဝန်ခံမှုပေးပါမယ်ဆိုပြီးတော့ပြောဆိုတက်လာပြီးတော့အခုပြည်သူအစိုးရဖြစ်လာတဲ့အခါမှာဖားကတ်မှာရေမစေးကြောင့်ရှောက်ဖွေစားတောက်နေရတဲ့ဘဝသမားစင်းရဲသားတွေအစုလိုက်ပြုံလိုက်တေဆုံသွားခဲ့ပါပြီ။ဘဒုမာတာဝန်ရှိလဲဆိုရင်တော့အစိုးရတပ်တူတွင်ဝင်ကြီးကြောက်စိမ့်မော်များကိုစီမံခန့်ခွဲမှုညံ့ဖျင်းလို့ဖြစ်ပါတယ်။ဒီသောရရှင်ဘာနောင်ဆိုတဲ့သောရရှင်ရေးလာတာပါ။အခုလိုမျိုးဒီဖြစ်ရဲ့ဘဒုမာတာဝန်ရှိတယ်လဲဆိုတဲ့မေးခွန်းကိုဖြေလာရင်နောက်ထပ်သောရရှင်တစ်ယောက်ကတော့အစိုးရမှလည်းတာဝန်မရှိပါ။စစ်တပ်မှလည်းတာဝန်မရှိပါ။ရဲတွေမှလည်းတာဝန်မရှိပါ။ KIA မှလည်းတာဝန်မရှိပါ။တခြားလက်နက်ကိုင်တွေမှာလည်းတာဝန်မရှိပါ။ကုမ္ပဏီမှာလည်းတာဝန်မရှိပါ။တောင်မြေသားပြိုကျရတဲ့အတွက်တောင်ဆောင်နဲ့မိုးရွာချတဲ့တခြားမင်းသားတာဝန်ရှိပါတယ်ဆိုပြီးတော့မြန်မာနိုင်ငံမှာတာဝန်ယူမှုတာဝန်ခံမှုနဲ့ပတ်သက်ပြီးတော့ခန့်ကွက်ကိုရေးလာပါတယ်ရှင်။ဒီလိုမျိုးမှတ်ချက်တွေရေးလာတဲ့အထက်မှာဆိုင်းကွန်မင်းဆိုတဲ့သောရရှင်ကတော့
ဖက်ကတ်မှာမြေစာပုံခဏခဏပြူတော့ဆူရကဘာရီအားနဲ့ချက်တွေတွေ့ရလဲဆိုတော့ပကြခဏအနည်းရှိမှန်းသိသိကြီးနဲ့အနည်းရှိနည်းမြေဖြစ်ခြင်းညာကန့်သက်ဖို့ဘူမိဗေဒတိုင်းတားရေးစစ်ဆေးဖွဲ့ဖွဲ့ပြီးတော့ကန့်သက်နေမည်ဖြစ်မကြေညာထားနိုင်ဘူးတရားမဝင်ဖြစ်စီတရားဝင်ဖြစ်စီတိကျမစီစစ်ပင်နဲ့လိုင်းကျေးယူလိုင်စင်ချပါမစ်ထုတ်ပေးပြီးတော့လောက်ကွက်တွေကိုတက်တန်းတိုးခွင့်ပြုတယ်သဘောတရားစတာတွေကိုနှီးပညာမှာပါပဲတဲ့လက်လွတ်စပယ်ဖြုံးတီးခွင့်ပြီးတယ်သဘောပဝဉ္ဉင်ထင်းသေးရင်အမြင်မရှိဘူးအနာဂတ်အတွက်လည်းအမျှော်မြင်မရှိဘူးမတော်တဆဘေးတင်သေဆုံးချိန်တွေမှာဂုံတိတ်ခါရှိရှိနိုင်ငံသားလူသားဖြစ်နေတမိုးထားနိုင်မှုအားနေပါတယ်တိဆုံးသူဘသူဘဝဖြစ်တဲ့အကြောင်းရုပ်လောင်းမခွဲခြားပြနိုင်ဘူးအလောင်းပန်ရှင်မိဘဆွေမျိုးတွေကိုမဆောင်ဘူးအကြောင်းမကြားပြနိုင်ဘူးအလင်းစလူတကြူဖြစ်ပါတယ်နိုင်ငံတော်အဆင့်ကျင်ညာပြီးတော့ဝန်ထဲကြောင်းတဝင်လွားအချိန်နဲ့တပြင်းညီမထုတ်ပြန်ခဲ့ဘူးကယ်ဆယ်ရေးလုပ်ငန်းစဉ်အတွက်အစီအမံတွေကိုအလင်းမြန်မချမှတ်ပြနိုင်ဘူးတိဆုံးသူတွေရဲ့ကြံရှိတဲ့မိသားစုတွေအတွက်ပြန်လည်ထူထောင်ရေးနဲ့အားပေးနှစ်သိမ့်မှုတွေကိုလူဒန်းစီဆောင်ရွက်မပေးနိုင်ဘူးဒဏ်ရာသူတွေရဲ့ပြန်လည်ထူထောင်ရေးလုပ်ငန်းစဉ်ကိုပြန်လည်မရေးဆွဲပေးနိုင်ပါဘူး
ဒါကတော့ဆိုင်းကွန်မင်းဆိုတဲ့သွားရှင်ဖားကန်ကဒီမြေပုံစံပြိုကျတဲ့ဖြစ်ရဆိုခြင်းနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုသုံးသပ်ပြီးတော့ရေးလာတာဖြစ်ပါတယ်။သူ့လိုမျိုးပဲသွားရှင်ဒီဒီမြန်မာနိုင်ငံကဖြစ်ပြနေတဲ့လူမှုရေးရာကိစ္စအဝဝနောက်ပြီးတော့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ဝိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ခြင်းနဲ့ဆိုတော့ကျမတို့စီကိုစာရေးပြီးတော့ပို့နိုင်ပါတယ်နော်။ဒီဖားကန်မြေပြိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့နောက်ထပ်ရေးလာတဲ့သွားရှင်ရဲ့စာတွေကိုအခုအချိန်ရလောက်ဆက်ပြီးတော့ပြောပြပေးပါမယ်။ခစ်သစ်ဆိုတဲ့သွားရှင်ကတော့ဖားကတ်မှာမြေပြူရတဲ့ကိစ္စကဒီတိုင်းပြောနေပြနေလို့မရပါဘူးမြန်မာနိုင်ငံမှာအခြေခံကြတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်မှရမှာပါဆိုပြီးတော့သူ့ရဲ့အမြင်ကိုအခုလိုရေးလာပါတယ
်ဒီလိုကြောက်မြတ်လုပ်ငန်းလုပ်ကင်လာတာ2000ပြည့်နှစ်ကစပြီးရာသလောက်နေမနာညာမနာနိုင်ငံတော်နဲ့အကျိုးတူဗန်းပြရာသမြကြောက်စင်းကောင်းမှန်သမျှကိုအစိုးရလက်ထက်မထည့်ပဲသူတို့တခြားနေရာခြံဝန်းလက်နေရာတွေမှာဗဟိုကုတ်မြေကြီးအုပ်ခိုးထားကြတာပါဒါကိုအစိုးရဘက်ကသိတဲ့လောက်သိပေမဲ့ဒီလိုမလုပ်အောင်ထောက်ပြပြောဆိုဖို့25ရာခိုင်နှုန်း2008အခြေခံဖွဲ့စည်းပုံအနေထားကြလုံးဝမဖြစ်ပါဘူးအထူးလုပ်ပိုင်ခွင့်ရထားတဲ့ဥပိုင်နဲ့ဒီ25ရာခိုင်နှုန်းဒီလိုလုံနေတာကိုပြည်သူတွေဒီအတိုင်းလက်ပိုက်ကြည့်နေရတာတော်တော်ရုပ်ဆိုးပါတယ်ပြီးဆုံးဖို့လည်းအနေထားမရှိပါဘူးသူတို့ပဲစိတ်ကြိုက်တက်တန်းတူတယ်ဆိုတာဗဇက်ကပဲတူတာထင်ပါတယ်ဒါကြောင့်လဲဆိုတော့ဥပမာဖားကန့်ကြောက်လုတ်ကွက်နိုင်ငံတော်ကိုလုတ်ကွက်တရားဝင်ပြထားတဲ့ဆိုပါတော့တကယ်တမ်းလုတ်ကွက်တစ်ထောင်လောက်ဖြစ်နေတာပါဥပမာစက်ကားတရားဝင်အစည်းတရားဆိုတော့လက်ရှိလုပ်နေတဲ့စက်ကားက1500လောက်ဖြစ်နေပါတယ်ဒီလိုမတော်တရားလုပ်နေတာကိုပြောလို့မရမှန်းသိလို့မပြောဖြစ်တဲ့အစိုးရမှာအပြည့်မရှိသလိုပဲအရက်သားတွေကတရားလူလုတ်တိုင်ရင်လဲတိုင်တဲ့လူပဲသေရင်သေသွားမယ်ထောင်ကျရင်ကျမယ်ဘာမှမထူပါဘူးဒါကြောင့်ဒီကိစ္စဖြေရှင်းနိုင်မှုနီလန်က2008အခြေခံဥပဒေကိုပြင်ဆင်နိုင်မှဖြစ်ပါမယ
်ဒီဒေသမှာဖြစ်နေတဲ့ကိစ္စရပ်တွေကိုစနစ်တကျပြုပြင်မယ်ဆိုရင်တော့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်မှအခြေခံကစပြီးပြင်ဆင်နိုင်ပါမယ်ဆိုပြီးတော့ဒီသောရရှင်သူ့ရဲ့အမြင်ကိုရေးလာတာပါဒီဖြစ်ရဆိုကြီးကြောင့်အမတန်မှဝမ်းနည်းရပါတယ်ဆုံးပါသွားတဲ့သူတွေကောင်းရမွန်ရဘဝရောက်ရှိကြပါစေဆိုပြီးတော့ဆုတောင်းပေးလာတဲ့သောရရှင်တယောက်ရဲ့စာကိုလည်းဆက်ပြီးဖော်ပြပေးခြင်းပါတယ်မြင့်ဆွေဆိုတဲ့သောရရှင်ပ
ါမြန်မာပြည်မှာအလုလက်မယ်တွေကများတယ်အလုကမရှိဘူးဒီအလုကဘသူကမှခိုင်းတာမဟုတ်ဘူးသူတို့မိသားစုအတွက်သူတို့အသက်ကိုစွန့်ပြီးတရားဝင်ဝင်မဝင်ဝင် ထမင်းတလို့အတွက်လှူစားနေကြရတာပါ။အန္တရာယ်ရှိလို့တားပြန်တော့လဲလုံခြုံရေးအဖွဲ့နဲ့ပြဿနာဖြစ်တယ်။ပြစ်တယ်ခတ်တယ်နှိမ်နှင်းရတယ်ဒါလည်းမနိုင်ဘူး။မနိုင်လို့ထွက်တားပြန်တော့အန္တရာယ်ဖြစ်ပြီးတေးကြပြန်ရော။မရှိလို့ဆင်းရဲဆင်းရဲလို့အသက်ရင်ပြီးရှာဖွေစားတောက်နေကြလို့တေးကြ။အဓိကတော့တိုင်းပြည်မှာဆင်းရဲတဲ့ပြည်သူတွေကအများစုတောင်ဝန်ရှိသူတွေကစီမံခန့်ခွဲမှုဆင်းရဲလက်နက်ကင်အဖွဲ့အစည်းတွေကမှုလို့ပေါက်တမတော်ကနှိမ်နှင်းရပြန်။စစ်သုံးစည်းတွေကတက်တိုင်းပြည်ကထပ်ဆင်းရဲလူတစုကသာချမ်းသာအောက်ခြေပြည်သူလူကဆင်းရဲကြအန္တရာယ်ရှိကြတေးကြပြန်တောင်ဝန်ရှိသူအဆက်ဆက်တေးချမကင်တွင်နိုင်ပဲတိုင်ပတ်နေကြတာအမှန်ပါပဲမိသားစုအတွက်အသက်စည်သေးသွားကြသူတွေကိုမိသားစုတွေနဲ့အတူထပ်တူဝန်းနေရပါတယ်ဗျာကောင်းရမွန်ရဘဝတွေကိုရောက်ရှိကြပါစေ
မြန်မာနိုင်ငံမှာအလုတ်ကင်ခွင့်လန်းမရှိအလုတ်လက်မဲ့ပြဿနာကြောင့်လူတွေကအသက်ကိုဆွန့်ပြဒီဒေတာကိုသွားပြီးတော့အလုတ်လုပ်နေကြရတာဖြစ်ပါတယ်တိုင်းပြည်ရဲ့ဆင်းရဲမှုပြဿနာကိုအစိုးရဖြေရှင်းပြီးတော့မှဒီလိုကိစ္စမျိုးတွေပြေလည်နိုင်ပါမယ်ဆိုပြီးတော့ဒီတော့ရှင်ရေးလာတာဖြစ်ပါတယ်ရှင်။တော့ရှင်နေဒီကိစ္စနဲ့ပတ်သက်ပြီးတော့မှတ်ချက်ပေးပြီးတော့ရေးလာကြတဲ့စာရီကတော့အများကြီးရှိပါတယ်နော်။အချိန်ကက်သက်ရှိတာမလို့ဒီထက်ကတချို့ကိုပဲကောက်နှုတ်ပြီးတော့ဖော်ပြပေးနိုင်တာဖြစ်ပါတယ်ရှင်။ကျမတို့တွေဒီတစ်ပတ်တော့တော့ရှင်နေရေးလာတဲ့စာရီကိုဒီမှရင်ရက်ချင်ပါတယ်။တစ်ချစ်တော့ရှင်နေအတွက်နောက်ပိုင်းမှာအလှည့်ပေးဖို့ရှိပါတယ်ရှင်။တော့တိတ်ချတဲ့သောရရှင်တွေအတွက် VOE ကနေပြမြစ်တာဒေလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့ဖြောပြပေးကြပါတယ်ရှင်ဖြူဖြူကြော်သိမ့်တီဆိုထားတဲ့လှည့်စားလိုက်ဆိုတဲ့သချင်းလေးကိုတော့သောရရှင်တွေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြပါအောင်နော်
จะเจอริงอปอทานไหนล่ะงามยอลินมีบาเรงายงซามีบาเรงาเมยูนางเอราอิชีตะเมียงาปอปงชาไลบาโรเวโรมาเลมจีเรปอตะคูมามังเงญาเนลบปาเมงาปอเยสะจารุงะซงเวซาไลจา
တဲ့တည်ဆိုထားတဲ့လှည့်စားလိုက်ဆိုတဲ့တခြင်းကိုနားဆင်ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်နေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒီတခြင်းတောင်းလွှာတွေကိုတင်းနှင်းကလေးနေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်လွှဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်ဗီဒီယိုကိုလည်းစာရေးချပါအောင်နော်။တော်ရရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
်။အခုဆက်ပြီးကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ဗြိတိန်နိုင်ငံမှာ6,000ဖက်မရှိတဲ့5နှစ်သားကောင်လေးတယောက်ဟာသူ့ကိုကုသပေးခဲ့တဲ့ဆေးရုံအတွက်အလှငွေပေါင်းတသန်းရှာပေးခဲ့ပါတယ်။စပိန်နိုင်ငံဘာစီလိုနာမြို့ကအော်ပရာပြဇက်ရုံကြီးတစ်ခုမှာတစ်ပင်တွေကိုတီးမှုန့်ဖျော်ဖြေခဲ့ပါတယ်။ဒီလိုကမ္ဘာဒေါ်လာကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ထားပါတယ်။
ိုနာဗိုင်းရပ်စ်ကူးစက်မှုတွေဖြစ်နေတဲ့ကာလအတွင်းအသိပညာရှင်တွေခက်ခဲခဲခဲရုန်းတန်နေကြရတဲ့ဆိုတာကိုပြသတဲ့အနေနဲ့ဆွစ်ဇာလန်ကျွမ်းဘာအသိပညာရှင်ဖရက်ဒီနော့ခ်ဟာအမြင့်မီတာ3000မှာမျက်စိမှိတ်ပြီးကြိုးရန်လန်လျှောက်ပြခဲ့တယ်လို့ကျိုးပေါ်မှာစပိန်စီပြခဲ့ပါတယ်။သူ့ရဲ့ဖျော်ဖြေမှုအတွင်းမှာနော့ခ်ဟာစံချိန်3ချိန်ချိုးခဲ့တယ်လို့ဒီပွဲကိုစီစဉ်သူ Swiss Glacier 3000အဖွဲ့ကပြောပါတယ်။နော့ခ်ဟာ 39.1 ဒီဂရီထက်ပိုစောင်းနေတဲ့ကျိုးပေါ်မှာမီတာ40လောက်ကိုယ့်ဘာသာကိုထိမ့်ပြနိုင်ခဲ့တာဖြစ်တယ်လို့မီတာ368အကွာဝေးကိုလည်းကျိုးပေါ်မှာစပိန်စီပြခဲ့ပါတယ်။ဒါပြင်မီတာ150ကျော်အကွာဝေးကိုလည်းမျက်လုံးပိတ်ပြီးကျိုးပေါ်မှာပဲလမ်းလျှောက်ပြခဲ့ရပါတခြားကျွမ်းမအမှုပညာရှင်တွေလည်းပါဝင်ဖျော်ဖြေခဲ့ကြပြီးအမြင့်မီတာ200အထက်ကကေဘယ်ကားအောက်မှာကျိုးတန်းဆွဲဖျော်ဖြေခဲ့တဲ့ဒေးဗစ်မီလတ်လည်းပါဝင်ခဲ့တယ်လို့အီတလီတိုင်ဖက်ကအလှမယ်ရှေအီလာနီကိုလိုတီလည်းအမြင့်မီတာ3000မှာတိုင်ဖက်ကပြခဲ့ပါတယ်တစ်ဖက်မှာအလေးဆွဲထားပြီးလေဟတ်လိုလဲနေတဲ့တန်စကားထဲမှာလမ်းလျှောက်ပြတဲ့ပညာရှင်လည်းပါဝင်ခဲ့ပါတယ်နော့ခ်ကတော့နောက်ထပ်ဖျော်ဖြေပွဲတစ်ခုအတွက်စဉ်းစားနေပြီးတော့အမြင့်မီတာ5000မှာမိဘုံပြန်တဲ့ဖျော်ဖြေမှုတစ်ခုခုလုပ်ကြည့်ချင်တယ်လို့ပြောပါတယ်ရှင
်ဗြိတိန်နိုင်ငံက6နှစ်ဖက်မရှိတဲ့9နှစ်သားကောင်လေးတယောက်ဟာသူ့အသက်ကိုကယ်တင်ခဲ့တဲ့လန်ဒန်ကဆေးရုံတစ်ခုအတွက်အလှငွေပေါင်သန်းရန်ပုံငွေရှာပေးခဲ့ပါတယ်9နှစ်သားကလေးတိုနီဟက်ဂျွတ်ဟာခြေတုနှစ်ဖက်နဲ့10ကီလိုမီတာအကွာအဝေးကိုလမ်းလျှောက်ပြခဲ့တာပါဟန်ချက်ဟာသူ့ကိုမွေးဖွားပေးခဲ့တဲ့မိဘတွေကနှိပ်စက်ခဲ့တဲ့အတွက်အခုလို6နှစ်ဖက်လုံးကိုဖြတ်လိုက်ရတာဖြစ်ပါတယ်။အစပိုင်းတော့ကတော့ဒီ6အတူနှစ်ဖက်နဲ့လမ်းလျှောက်ဖို့ကိုတော့အတော်လေးကျင့်ယူရပါတယ်လို့မွေးစားအမေဖြစ်သူပေါ်လာဟန်ချက်ကပြောပါတယ
်။အီတလီနိုင်ငံကဒေဂီတာဂျီနာရှင်တွေကလည်းကိုရိုနာကပ်ရောဂါကြောင့်တဝါလာကန့်တက်ခံထားရတဲ့သူတွေအတွက်လီဘော်ကနေဖျော်ဖြေပွဲတစ်ခုပြုလုပ်ခဲ့ပါတယ်။အီတလီနိုင်ငံမြောက်ပိုင်းကဒီကံဘေးနားကမြို့မှာကျင်းပတဲ့ဒီပွဲမှာလေလေးစည်းပေါ်မှာတူရိယာပစ္စည်းတွေနဲ့အတန်ချက်ဆက်တွေတင်ပြီးကျင်းပခဲ့ကြတာပါ။ကမ်းပေါ်မှာနားထောင်နေသူတွေကလည်းကိုရိုနာကပ်ရောဂါအကြောင်းလိုက်နာရမယ့်စည်းကမ်းတွေဖြစ်တဲ့တယောက်နဲ့တယောက်ခက်ခွာခွာနေပြီးနှာခေါင်းစည်းတွေကိုလည်းတတ်ထားကြပါရစေ။တချို့အားပေးတဲ့သူတွေကတော့လေကလေးတွေဘောကနေနားဆင်ကြပါရစေ။အီတလီမှာဇွန်လ15ရက်နေ့ကတည်းကပိတ်ဆို့ကန့်သတ်ထားတာတွေကိုဖြေလျှော့ပေးကြတာဖြစ်ပြီးလူတွေခက်ခွာခွာနေဖို့စည်းကမ်းတွေကတော့ကျန်နေပါသေးတယ်။
စပိန်နိုင်ငံဘာစီလိုနာမြို့မှာတော့ကိုရိုနာကပ်ရောဂါကိုကျော်လွန်တဲ့ရာသီအဆအနေနဲ့လူစီအော်ပရာပြဇာတ်ရုံကြီးမှာတစ်ပင်ပေါင်း 2,300 နီးပါးကိုတီးမုတ်ဖျော်ဖြေခဲ့ပါတယ်။ပရိသတ်ထိုင်ကုန်တွေအပေါ်မှာပန်းအိုးနဲ့စိုက်တဲ့တစ်ပင်ပေါင်း 2,292 ပင်ကိုပရိသတ်အဖြစ်နဲ့ဖျော်ဖြေခဲ့တာပါ။အီတလီတေးရေးဆရာဂျီယာကိုမိုပူစီနီရေးဆက်တဲ့ဂန်နမားဆိုတဲ့တေးသချင်းကိုဖျော်ဖြေခဲ့တာဖြစ်ပြီးလူတွေလိုတစ်ပင်တွေကိုခက်ခွာခွာမချားထားခဲ့ပါဘူးအပင်တွေကိုလည်းကျွန်တော်တို့ဖြတ်တန်းခဲ့ရတဲ့အတွေ့အကြုံတွေပြောပြဖို့လိုမယ်လို့ထင်တဲ့အတွက်အခုလိုစီစဉ်ခဲ့တာဖြစ်ကြောင်းဒီပွဲကိုစီစဉ်တီးမုတ်ခဲ့တဲ့အမှုပညာရှင်တဦးကပြောပါတယ်အဲ့ဒီနောက်မှာတော့ကိုရိုနာကပ်ဘေးအန္တရာယ်ကြောင့်နေရောဂါကူးစက်သူတွေကိုရှေ့တန်းကကူးသပေးခဲ့တဲ့ကျန်းမာရေးဝန်ထမ်းတွေကိုဒီအပင်တွေလက်ဆောင်အဖြစ်ပေးခဲ့ပါတယ်
ဒီယောဂဆိုင်ရာအရေးပေါ်အခြေအနေသတ်မှတ်ချက်ရှိတဲ့အတွက်ပုံမှန်ထုတ်လွှင့်နေကြအစီအစဉ်တိုင်းမဟုတ်ဘဲအရေးပေါ်အစီအစဉ်ပုံစံနဲ့ပြောင်းလဲပြီးတော့ထုတ်လွှင့်နေတာဖြစ်ပါလိမ့်ရှင
်အခုဆက်လက်ပြီးသတင်းချင်းချုပ်ကိုတင်ပြသွားမှာဖြစ်ပါတယ်တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်စတင်ပြီးခဲ့တဲ့ဒီဇင်ဘာလကစလို့အခုချိန်ထိဒီကမ္ဘာလုံးမှာသေဆုံးသူပေါင်းအနည်းဆုံး 9,300 ကျော်ရှိနေပြီဖြစ်တယ်လို့ AFP သတင်းဌာနကတရားဝင်စုဆောင်းရရှိတဲ့စာရင်းတွေမှာဖော်ပြပါတယ်။နိုင်ငံပေါင်း169နိုင်ငံမှာကိုဗစ်ကူးစက်ခံရတဲ့လူနာ 13,300 ကျော်ရှိနေပါပြီ။အဲ့ဒီတဲကမှပြန်လည်သက်သာသူ 6,000 နီးပါးရှိပါတယ်ခင်ဗျာ။ကမ္ဘာစတုထောက်မြောက်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအများဆုံးအိန္ဒိယနိုင်ငံမှာကိုဗစ်လူနာသစ်တွေတိတိတသာထပ်တိုးလာပြီးတနင်္ဂနွေနေ့တရက်ထဲမှာကူးစက်မှုအသက်25,000နီးပါးရှိပြီးသေဆုံးသူ610ကျော်ရှိကြောင်းအိန္ဒိယကျန်းမာရေးဌာနကပြောပါရယ်အခုဆိုရင်အိန္ဒိယဟာကမ္ဘာမှာကိုဗစ်လူနာတတိယအများဆုံးရုရှားနိုင်ငံကိုတောင်ကျော်တက်လူနီးပါးဖြစ်လာနေပါပြီခင်ဗျာဗြိတိန်နိုင်ငံရဲ့မိုဘိုင်းဖုန်း 5G network လုပ်ငန်းမှာ
တရုတ်ဆက်သွယ်ရေးကုမ္ပဏီကြီးဖြစ်တဲ့ Huawei နဲ့ပူးတွဲလုပ်နေတဲ့အစီအစဉ်ကိုအဆုံးသတ်တော့မဲ့အခြေအနေမှာရှိနေပါတယ်။ဒီလုပ်ရဟာဗြိတိန်နဲ့တရုတ်နိုင်ငံကြားဆက်ဆံရေးအခြေအနေကိုပုံမဆိုးရစေပြီးနောက်ပြန်လှည့်တဲ့မူဝါဒဖြစ်ပေမဲ့လည်းအမေရိကန်အစိုးရနဲ့တာဝန်ရှိသူတွေကတော့ဒီအပေါ်မှာစိတ်ကျဉ်းနှံမှုရှိကြမှာပဲလို့ဗြိတိန်မီဒီယာတွေကရေးနေကြတာပါ။တရုတ် Huawei ကုမ္ပဏီရဲ့ကြားဖြတ်ခိုးနှားထောင်တဲ့အန္တရာယ်ရှိနေတာကြောင့်ဖြစ်ကြောင်းဗြိတိန်နိုင်ငံတို့ Sunday Telegraph သတင်းစာကရေးပါတယ်။ကိုဗစ်ကာယောဂါကာလကူးစက်မှုအရေးပေါ်အခြေအနေတွေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံနဲ့ပြောင်းလဲထုတ်လွှင့်နေတာဖြစ်ပါတယ်။သရရှင်အပေါင်းတနိဒာအမောပန်းပြည်ပြီးကာယောဂါဘေးကကင်းဝေးကြပါစေခင်ဗျာ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.